Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။2014ခုနှစ်ဇူလိုင်လ17ရက်တောက်ကြနေညပဲ VOA စီစဉ်တွေစတင်နေပါပြီ။လိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်ကြပါရဲ့ရှင်။ကျွန်မခွာညိုပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်ကျွန်တော်အောင်လင်းပါဒီကနေ့ညနားဆင်ရမယ့်သတင်းတွေထဲမှာတော့အစ္စရေးနဲ့ပါလက်စတိုင်းစစ်သွေးကြွတွေကြားတိုက်ခိုက်မှုတွေဟာ၄ရက်မြောက်နေ့ဖြစ်ဒီကနေ့လည်းဆက်ဖြစ်နေပါတယ်တရှိုထောက်လန်းမှုဆွဆဲချက်တွေထွက်ပေါ်နေချိန်ဂျာမနီနိုင်ငံကအမေရိကန်ထိတ်တဲထောက်လန်းရေးရှိတယောက်ကိုတိုက်ပြီးကနှင်ထုတ်လိုက်ပါတယ်ဒီလိုထူးခြားတဲ့နိုင်ငံတကာနဲ့ဒေသရင်းကသတင်းတွေကိုကိုချိုချိုသိန်းနဲ့တူချင်ညာပေးမှာပါ
ဒီကနေ့ညပိုင်းမှာတော့ဒီရန်ကုန်မြို့အတွင်းမိုးရသည်မှာလေထံမိုးတွေရွာပြီးလျှက်စစ်မိကျိုးတွေပြတ်တောက်တဲ့အခါမှာဓာတ်လိုက်သေးဆုံးမှုတွေရှိနေတာနဲ့ပတ်သက်လို့ဥပဒေရေးရာရှုထောင့်ကဘယ်လိုထောက်ပြကြပါသလဲ
။ဒီမဆိုင်ရာဥပဒေပါဆိုရင်တော့ကိုယ့်ရောက်ချင်းကြောင့်လူသိမှုဆိုတဲ့ပုံမှန်ရှိပါတယ်။အဲဒီပုံမှန်မျိုးနဲ့ဆက်ဆံရာတာဝန်ရှိသူတွေကိုတရားစွဲဆိုနိုင်တဲ့အနေအထားမျိုးတော့ရှိပါတယ်ဗျ။ဆိုတော့လေတစ်ဖက်ကဘာရှိလဲဆိုတော့ဒီသူဝန်ထမ်း
ဒီလိုဖြစ်ရတွေပေါ်မှာအစိုးရဘက်ကဘယ်လိုတာဝန်ယူမှုရှိသင့်တယ်လဲဆိုတဲ့အကြောင်းရှင်းနေတဲ့ဥရဲ့ပြောပြချက်ကိုနားဆင်ကြားရပါမယ်ရှင်။နောက်တစ်ခါရှမ်းပြည်နယ်မြောက်ပိုင်းကစစ်ဘေးရှောင်ဒုက္ခသည်တွေရဲ့စားဝတ်နေမှုခက်ခဲနေတဲ့အခြေအနေကိုထုတ်လွှင့်ပေးပါဦးမယ်။နောက်နိုင်ငံတကာသတင်းတွေထဲမှာတော့အိန္ဒိချင်းအိန္ဒိယနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးစေဖို့အစိုးရတည်ရဲ့လမ်းပြမြေပုံအကြောင်းနဲ့ကမ္ဘာလူဦးရေနေမှာလူငယ်တွေကိုလစ်လျူရှုဘေးဖယ်ထားမှုတွေပေါ်ကုလသမဂ္ဂရဲ့ထောက်ပြဝေဖန်မှုစတဲ့နိုင်ငံတကာသတင်းဆောင်ပါတွေကိုနားဆင်ကြားရမှာပါ။ဒီလိုသတင်းဆောင်ပါတွေမတိုင်ခင်တော့တောက်ကြနေညပိုင်း VOA ကနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုကျော်ကျော်သိန်းတို့ကကြီးညာပေးကြပါမယ်ရှင
်။ဂါဇာဒေသကို၄ရက်မြောက်ဖြစ်အစ္စရေးကဒီကနေ့ထိဆက်လက်ထိုးစစ်ဆင်နေသလိုပါလက်စတိုင်းဘက်ကလည်းရော့ကက်တွေနဲ့ပစ်ခတ်တိုက်ခိုက်နေစေဖြစ်ပါတယ်။ဒီကနေ့အစောပိုင်းအစ္စရေးရဲ့တိုက်ခိုက်မှုတစ်ခုအတွင်းဂါဇာမှာရှိတဲ့နေအိမ်တစ်လုံးမှာလူ300ထက်မနည်းသေဆုံးခဲ့တဲ့အကြောင်းလဲဂါဇာမှာရှိတဲ့စစ်ဘက်ဆိုင်ရာဝန်ထမ်းတွေကပြောဆိုခဲ့တာပါ။တိကျဖြစ်ရတဲ့ခုမှာတော့လေဗနွန်တောင်ပိုင်းကပစ်လိုက်တဲ့ရော့ကက်ဒုံးကျည်တစ်ခုဟာအစ္စရေးမြောက်ပိုင်းဒေသကိုကျောက်ခဲ့ပေမဲ့ထိခိုက်ဒဏ်ရာရမျိုးမရှိခဲ့ဘူးလို့အစ္စရေးတောင်ရှိသူတွေကပြောပါတယ်။ရော့ကက်ကိုဘယ်သူဘက်ကပစ်ခတ်ခဲ့တယ်လဲဆိုတာရှင်းရှင်းလင်းလင်းမသိရပေမဲ့လက်နက်ကြီးနဲ့ပြန်လည်တုတ်ပြန်ခဲ့တဲ့အကြောင်းလဲအစ္စရေးကပြောပါတယ်။နောက်ထပ်ရော့ကက်တစ်ခုနဲ့ပြစ်ခတ်ခံရတဲ့အစ္စရေးနိုင်ငံတောင်ပိုင်းကအက်စတော့မြို့မှာတော့တပ်စစ်ဆိုင်တိုင်မီးလောင်ပေါက်ကွဲခဲ့တာပါ။ပေါက်ကွဲမှုအတွင်းမှာလူတစ်ယောက်ဒဏ်ရာရခဲ့တဲ့အကြောင်းလဲအာဏာပိုင်တွေကပြောပါတယ်။ကုလသမဂ္ဂတွင်းမှုချုပ်ဘန်ကီမွန်ကတော့ဂါဇာဒေသကဟားမတ်စစ်သွေးကြွတွေနဲ့အစ္စရေးတို့ကြားအမြန်ဆုံးပြစ်ခတ်ရဆဲဖို့တောင်းဆိုထားပေမဲ့နှစ်ဖက်စလုံးကပြစ်ခတ်တွေရပ်တန့်မဲ့လက္ခဏာမျိုးတော့မတွေ့ရသေးပါဘူး။
အာဖဂန်နစ္စတန်နိုင်ငံမှာငြင်းပွားနေတဲ့ရွေးကောက်ပွဲကြလတ်အတွက်အဖြစ်တစ်ခုမြင်မြင်ရလာလိမ့်မယ်ဆိုတဲ့မျှော်လင့်ချက်မြင်မြင်မှားရှိတဲ့အကြောင်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကပြောလိုက်ပါတယ်။ပြီးခဲ့တဲ့လကကျင်းပခဲ့တဲ့ဒုတိယအကြော်သမရရွေးကောက်ပွဲကြလတ်အပေါ်ငြင်းပွားနေကြတဲ့သမရကိုယ်စားလှယ်လောင်းနှစ်ဦးကြားနိုင်ငံရေးချက်တဲ့အဆုံးသက်စီရေးဂျာဝင်ဆစ်ဆက်ပြဖို့အတွက်ဝန်ကြီးကယ်ရီအာဖဂန်နစ္စတန်နိုင်ငံမှာရောက်နေတာပါ။ရာထူးကနားယူတော့မဲ့သမရဟာမစ်ကာဇိုင်းနေရာမှာအစားထိုးဖို့ဇွန်လ14ရက်နေ့ကလုခဲ့တဲ့ရွေးကောက်ပွဲမှာအနိုင်ရသူဖြစ်Abdullah နဲ့သူ့ရဲ့ပြိုင်ဘက် Ashraf Ghani တို့နှုတ်စလုံးကကြီးညာထားတာပါ။ကနဦးထွက်ထားတဲ့ရလက်တွေရဂါနီက Abdullah ကိုမဲအရေးအတွက်တသန်းလောက်အသားနဲ့ဥဆောင်နေပါတယ်။ဒါပေမဲ့လည်းအဲ့ဒီရလက်ကို Abdullah ကပဲချထားပြီးမဲမတမာမှုနဲ့မဲဘုန်းထဲမှာပိတ်ထည့်ထားတာတွေအများပြားဖြစ်ခဲ့တယ်လို့ဆွဆွထားပါတယ်။မတမာမှုဆိုင်ရာဆွဆွချက်တွေကိုအသေးစားလေးလက်ဆန်းစီရေးအမေရိကန်ရဲ့ပန်ကြားချက်ပေါ်ဒီကနေ့ Mr. Gary နဲ့အစည်းအဝေးတွင် Ghani ကသဘောတူခဲ့ပါတယ်။မစ္စတာဂယ်ရီဟာသမရကာဇိုင်းအာဖဂန်နစ္စတန်ဆိုင်ရာကုလသမဂ္ဂထူးထောင်မှန်ယန်ကူဘစ်စတိုနဲ့ဆွေးနွေးပြီးတဲ့နောက်အဗ်ဒူလာနဲ့လည်းတွေ့ဆုံခဲ့ပါတယ
်။အစိုးရရဲ့လေဝဲအချက်လက်တွေကိုရရှိဖို့ဂျာမနီထောက်လှမ်းရေးတွေကိုစေခိုင်းခဲ့တဲ့ဆိုတဲ့ဆွဆွချင်းနဲ့အမေရိကန်ထိတ်တန့်ထောက်လှမ်းရေးအရာရှိတူကိုနိုင်ငံကနှင်ထုတ်ခဲ့တဲ့ကိစ္စကလုံးတင်လုံးထိုက်တဲ့ဆုံးဖြတ်ချက်တစ်ခုဖြစ်တဲ့အကြောင်းဂျာမန်နိုင်ငံရဲ့ဝန်ကြီးကပြောလိုက်ပါတယ်။
Unsere Entscheidung den hiesigen Vertreter der US Geheimdienste aufzufordern Deutschland zu verlassen.
ဒီစစ်ချောင်းမှုကိုဖောက်ပြတဲ့လုပ်ရဖြစ်တယ်လို့နှင်ထုတ်လိုက်တာတင်လျော်တဲ့ဆင်ဖြတ်ချက်ဖြစ်တဲ့အကြောင်းဘာလင်မြို့တော်မှာရှိတဲ့ American ထိတ်တန့်ထောက်လှမ်းရေးအရာရှိကိုဂျာမနီနိုင်ငံကနှင်ထုတ်လိုက်ပြီးနောက်တစ်ရက်ဖြစ်တဲ့ဒီကနေ့မှာပဲဂျာမန်နိုင်ငံရဲ့ဝန်ကြီး Frank Walter Steinmeier ကသတင်းတောက်တွေကိုပြောလိုက်တာပါ။အီရန်နိုင်ငံရဲ့နျူကလ িয়ার ရေးဆွေးနွေးပွဲအတွက်အော်စတြေးလျနိုင်ငံ Vienna မြို့ကိုနောက်နှစ်ရက်ကြာသွားရောက်တဲ့အခါမှာတွေ့ဆုံမှုရှိနေတဲ့ American နိုင်ငံရဲ့ဝန်ကြီး John Kerry နဲ့လည်းဒီကိစ္စကိုဆွေးနွေးမယ်အကြောင်းဂျာမနီနိုင်ငံရဲ့ဝန်ကြီးကပြောပါတယ်။ဒါမှလည်းဂျာမနီနေနဲ့အပြန်အလှန်စစ်ချက်ယုံကြည်မှုပေါ်အခြေခံပြီးဆက်ဆံရေးပြန်လည်တိစောက်သွားမယ်အကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးကိုသူပြောမယ်လို့လည်းဆိုပါတယ်။အရင်နည်းဆုံးမဟာမိတ်နိုင်ငံတစ်ခုပေါ်ရှက်ရှက်ပါပါလုပ်ခဲ့တဲ့ဂျာမနီနိုင်ငံရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်လို့အမေရိကန်သမ္မတအင်ပြူတော်ကတော့တစုံတရာမှတ်ချက်ပေးပြောဆိုတာမျိုးမရှိပါဘူး
။ အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်တရားရုံးတစ်ခုကနေဓာတုအင်ဂျင်နီယာတူကို2015နှစ်နဲ့ဒဏ်ငွေအမေရိကန်ဒေါ်လာ 28.3 သန်းပြစ်ဒဏ်ချမှတ်လိုက်ပါတယ်။တရုတ်နိုင်ငံပိုင်ကုမ္ပဏီတစ်ခုအတွက်အမေရိကန်စက်မှုကုန်ထုတ်လုပ်ငန်းသုံးဓာတုပစ္စည်းထုတ်တဲ့ဒူးဖွန့်ကုမ္ပဏီစီကနေကွန်ဒိုရေးဆိုင်ရာရှုဝဲချက်တွေကိုခိုးယူခဲ့မှုနဲ့အဲ့ဒီလိုပြစ်ဒဏ်ချလိုက်တာပါ။အမေရိကန်နိုင်ငံသားဖြစ်လက်ခံသတ်မှတ်ပေးထားတဲ့ဝေါ်လ်ဒါလူးဟာလော်ဘဇော်တိုက်ပြီးသူ့ရဲ့မွေးစားတိုင်းပြည်ကိုသစ္စာဖောက်ခဲ့တယ်လို့ကြာသပတေးနေ့တရားခွင်အတွင်းတရားသူကြီးဂျက်ဖရီဝိုက်ကပြောခဲ့ပါတယ်။နေစင်သောပစ္စည်းတွေကိုဖြူဖွဲ့အောင်တန့်စင်တဲ့နေရာမှာအသုံးပြုတဲ့ဒူးပွန်ကုမ္ပဏီရဲ့ချွတ်ဆင်းနည်းပညာကိုတရုတ်အစိုးရထိန်းချုပ်မှုအောက်မှာရှိတဲ့ကုမ္ပဏီတွေကိုဒေါ်လာ28သန်းနဲ့ရောင်းစားခဲ့တဲ့အတွက်လူဦးမှာအပြစ်ရှိတယ်ဆိုပြီးဒီနေ့အစောပိုင်းကဆုံးဖြတ်ထားတာပါ။လူရဲ့အင်ဂျင်နီယာကုမ္ပဏီကိုလည်းတရားသူကြီးကဒဏ်ငွေဒေါ်လာ19သန်းချမှတ်ခဲ့ပါတယ်
အမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းနိုမီတာ24 kHz 1.1 3ညလိုင်းနိုမီတာ25 kHz 1.965လိုင်းနိုမီတာ32 kHz 9.55တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့တောက်ချန်ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်ရုရှားနိုင်ငံနဲ့နေဆက်ချင်းထိစပ်နေတဲ့ယူကရိန်းနိုင်ငံအရှေ့ပိုင်းမှာဒဗုံနေရဲ့မစ်ဆိုင်းတုံးကြီးတွေနဲ့ပစ်ခတ်မှုကြောင့်စစ်သားနဲ့နေကြာဆောင်တပ်ဖွဲ့ဝင်19ဦးထက်မနည်းသေဆုံးခဲ့ပြီးနောက်ထပ်90ရောက်တန်းရရှိသွားခဲ့ကြပါတယ်။လူခန့်ဒေတာကနေဆက်စကန်တခုကိုဒီကနေ့စောပိုင်းတက်ခတ်မှုအတွင်းအတွက်တာဝန်ရှိတဲ့သူတွေကိုတော့လိုက်လံချေမှုန်းမဲ့အကြောင်းယူကရိန်းပြည်ရေးဝန်ကြီးဌာနအကြံပေးပုဂ္ဂိုလ်ကပြောဆိုခဲ့တာပါ။ယူကရိန်းစစ်သားတယောက်သေဆုံးတိုင်းဒဗုံနေဘက်ကလည်းရာနဲ့ချပြီးပြန်လည်ပစ်ဆက်လိမ့်မယ်ဆိုပြီးတော့လည်းသူကသတိပေးသွားခဲ့တာပါ။ဒါဆိုရင်တော့ပြီးခဲ့တဲ့လကုန်မှာယူကရိန်းအစိုးရဘက်ကတစ်ဖက်သက်အပြစ်ခတ်ရဆေးရေးကိုအဆုံးသတ်ခဲ့ပြီးတဲ့နောက်ပိုင်းအသေးပြောင်များတဲ့တိုက်ခိုက်မှုတစ်ခုလည်းဖြစ်ပါတယ်။မင်းတို့ကတော့အစိုးရတပ်ဖွဲ့တွေကလူကန့်စ်မှာရှိတဲ့နေဆက်စကန်တစ်ခုကိုလည်းပြန်လည်သိမ်းပိုက်ထိန်းချုပ်ခဲ့တာပါ။မင်းတို့ကတစ်ချိန်တည်းမှာပဲစလိုဗင်းစ်ဒေသကအစိုးရတပ်ဖွဲ့တွေနဲ့တွဲရောက်တွဲဆုံခဲ့တဲ့ယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုကတော့တဘုံတွေဆက်လက်ထိန်းချုပ်ထားတဲ့အရှေ့ပိုင်းဒေသတွေကိုထိုးစစ်ဆင်မှာဖြစ်တဲ့အကြောင်းပြောဆိုခဲ့ပေမဲ့ထင်းထင်းသေးသေးဆောင်ရွက်မယ်ဆိုပြီးတော့လည်းပြောဆိုသွားခဲ့တာပါဒီတော့တွင်ရိုင်းနှက်မှုနှိမ့်ဆက်ညှဉ်းပန်းမှုနဲ့အတင်းကျပ်ခေါ်ဆောင်မှုတွေအပါအဝင်ရုရှားလူလာသူခေါ်ထွက်ရေးသမားတွေရဲ့လူ့အခွင့်အရေးချိုးဖောက်မှုထောက်ထားတွေကိုတွေ့ရတဲ့အကြောင်းနိုင်ငံတကာလူ့အခွင့်အရေးအဖွဲ့တစ်ခုဖြစ်တဲ့ Amnesty International ကပြောဆိုလိုက်ပါတယ်ယူကရိန်းဆိုရောက်ကိုလူလာသူတွေဘက်ကကျူးလွန်တဲ့လူ့အခွင့်အရေးချိုးဖောက်မှုတချို့ကိုလည်းတွေ့ရှိရတဲ့အကြောင်းပြောဆိုခဲ့တာပါ
ပြည်တွင်းစစ်ဖြစ်နေတာ၄နှစ်ကြာလာပြီဖြစ်တဲ့ဆီးရီးယားနိုင်ငံရေးတွေကုလသမဂ္ဂတွင်မှုချုပ်ကသူ့ရဲ့အထူးတန်တမန်ဖြစ်ဝါရင်တန်တမန်စတီဖန်ဒူမစ္စတရာကိုခန့်လိုက်ပါတယ်။ဆွီဒင်နိုင်ငံဘောဒီမစ္စတရာဟာကမ္ဘာပေါ်မှာပြဿနာမျိုးမျိုးနဲ့အကြက်တဲစိုက်ခဲ့တဲ့နေရာတချို့အပါအဝင်ကုလသမဂ္ဂရဲ့တန်တမန်ရေးရာလုပ်ငန်းတာဝန်မျိုးမျိုးမှာနှစ်30ကျော်ကြာတာဝန်ထမ်းဆောင်ခဲ့ကူသူပါ။အာဖဂန်နစ္စတန်နိုင်ငံဆိုင်ရာကုလသမဂ္ဂတန်တမန်ဖြစ်တာမကပီရက်နဲ့လေဗလွန်တို့မှာလည်းတာဝန်ထမ်းမှုပါတယ်။စီးရီးယားပြည်တွင်းစစ်အဆုံးသတ်စေဖို့နှစ်နှစ်ကြာစိတ်ပြက်ဖွယ်မအောင်မမြင်တဲ့တာဝန်ယူခဲ့ပြီးတဲ့နောက်မေလမှနှုတ်ထွက်သွားတဲ့လက်တာဘရာဟီမီနေရာမှာဒီမစ္စတရာကအစာထိုးတာဝန်ယူမှာဖြစ်ပါတယ်
။အီရတ်ဆူရနဲ့ကိုဗိုင်အုပ်ချုပ်ခွင့်ရကာရစ်စတန်ဒေသကြားတင်းမာမှုတွေကြီးထွားနေချိန်မှာပဲနိုင်ငံမြောက်ပိုင်းမှာရှိတဲ့ကာကွတ်မြို့အနီးကရေနံမြေနှစ်ခုကိုကာတစ်တဘုံတွေကသိမ်းပိုက်လိုက်ပါတယ်။ကာကွတ်နဲ့ဘိုင်ဟာဆန်ရေနံမြေတွေကိုသိမ်းပိုက်လိုက်တဲ့အတွက်အပြင်းထန်ကန့်ကွက်တဲ့အကြောင်းနဲ့အမြန်ဆုံးပြန်လည်ရုပ်သိမ်းပြုဖို့လည်းအီရတ်ရေနံဝန်ကြီးကကတ်တဘုံတွေကိုတောင်းဆိုခဲ့တာပါ။အီရတ်နိုင်ငံကအစ္စလမ်စစ်သွေးကြွအဖွဲ့ ISIL နဲ့ဆက်နွယ်တဲ့တဘုံတွေရဲ့ထုတ်စစ်ဆင်တိုက်ခိုက်မှုတွေကြောင့်အီရတ်တပ်ဖွဲ့တွေစုခွာသွားခဲ့ကြတဲ့မြောက်ပိုင်းဒေသကနယ်မြေမှာကာတစ်တပ်တွေထိန်းချုပ်ခဲ့ပြီးတဲ့နောက်တလားကြာမှာပဲအခုလိုသိမ်းပိုက်မှုနဲ့ကြုံခဲ့ရတာပါ။ကာတစ်နိုင်ငံရဲ့ခေါင်းဆောင်တွေကတော့ဝန်ကြီးချုပ်နိုရီအယ်မာလီကီဆွေးရကိုလက်မခံနိုင်ကြဘူးဆိုပြီးအစိုးရတွေကနေနှုတ်ထွက်ထားကြပါတယ်။ဝန်ကြီးချုပ်ကတော့ကတ်လူမျိုးစုတွေဟာစွန်နီလူမျိုးစုသဘုံတွေကိုလက်ခံထားတယ်ဆိုပြီးတော့လည်းဆွဆွဲထားတာဖြစ်ပါတယ်
။တရုတ်နိုင်ငံမှာမူလရန်ကျောင်းသားလေးတွေပါလာတဲ့မီနီဗန်ဘတ်စကားတစ်စင်းရေကန်ထဲကိုထိုးချသွားတဲ့အတွက်ကလေးငယ်၈ယောက်အပါအဝင်လူ၁၁ယောက်သေဆုံးသွားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဟျူနန်ပြည်နယ်ရဲ့မြို့တော်ချန်ရှာနာကတောင်ထူထက်တဲ့ဒေသမှာကြာသပတေးနေ့နောက်ပိုင်းဒီအဲ့ဒီမတော်တဆမှုဖြစ်ခဲ့တာလို့အစိုးရအဘော်စင်ဝါသတင်းဌာနကပြောပါတယ်။ဘတ်စကားဟာကျောင်းကနေအိမ်ပြန်မဲ့ကလေးတွေကိုတင်သွားတာပါ။တည်ဆုံးသွားသူတွေထဲမှာကျောင်းဆရာ2ဦးနဲ့ရင်ပေါင်းသူလည်းပါဝင်ပါတယ်။အခင်ဖြစ်နဲ့ပတ်သက်ပြီးတော့တာဝန်ရှိသူတွေကစုံစမ်းစစ်ဆေးနေပါတယ်
။တရုတ်နိုင်ငံနောက်ပိုင်းကမတည်မငြိမ်ဖြစ်နေတဲ့ဒေသမှာအကြမ်းဖက်မှုတွေဖြစ်ပေါ်အောင်အင်တာနက်ကနေသတင်းချက်လက်တွေဖြန့်ချိမှုတွေနဲ့ဆက်နွယ်တဲ့ဆွဆွဲချက်တွေနဲ့တသက်တကျုံပြည်ထောင်နေပါဝင်လူ32ယောက်ကိုထောင်ဒဏ်ချမှတ်လိုက်တဲ့အကြောင်းအစိုးရဘက်သတင်းကဖော်ပြပါတယ်။လူနည်းစုမွတ်စလင်ဝီကာရီနေထိုင်ရာရှင်ချန်းဒေသမှာပြည်မှုကျွလွန်သူတွေဖြစ်လူ3ကိုတသက်တကျွန်းကျန်29ယောက်ကိုတော့ထောင်ဒဏ်4နှစ်ကနေ15နှစ်အထိတရားရုံး9ရုံးကမနေ့တုန်းကပြစ်ဒဏ်တွေစီရင်ခဲ့တာလို့လဲရှင်ချန်းဒေသကတရားခွင် စီရင်ခြင်းနဲ့ပတ်သက်လို့တရုတ်စိုးရောင်းရုံမြင့်ထင်ကြမှာဒီကနေ့ပြတ်သားကြေညာခဲ့တာပါတရုတ်အာဏာပိုင်တွေကတော့မချသိခင်ကဘာသာရေးလူမျိုးရေးအထူးကြုံနေဖြစ်ပေါ်ရမှာအင်တာနက်ပေါ်ကနေအချမ်းပဲ့နည်းစနစ်တွေဖြန့်ချိန်မှုတွေရှိရဆိုပြီးဆွဆွဲထားကြပါတယ်
2014ခုနှစ်ဇူလိုင်လ17ရက်တောက်ကြနေ့ညနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုကျော်ကျော်သိန်းတို့ကြီးညာပေးခဲ့ကြတာပါအခုသတင်းဆောင်ပါတွေနဲ့ဆက်သွယ်မေးမြန်းချက်တွေထဲမှာတော့ဒီရန်ကုန်မြို့အတွင်းလျှက်စစ်မိချိုးပြတ်ကျမှုတဲ့ကြောင့်ဓာတ်လိုက်သိမ်းဆုပ်မှုတွေရှိနေတဲ့အပေါ်ကိုကြည့်ကြရအောင်ပါရန်ကုန်တိုင်းလှိုင်တရာမြို့နယ်လှိုင်တရာဈေးမှာတက်ကျိုးပြတ်ကျတဲ့အတွက်လူ3ဦးသေဆုံးခဲ့ရတာပါအခုလိုမိုးရာသီမှာလက်မတွေပေါ်ရေရှာနေတဲ့အချိန်ညက်စစ်တက်ကျိုးပြတ်ကျမှုတွေဟာအများပြည်သူအတွက်အသက်အန္တရာယ်နဲ့အလွန်နှိမ့်ကနေပြီးဒီလိုဖြစ်ရမျိုးတွေအတွက်အစိုးရဘက်ကတာဝန်ယူတာဝန်ခံမှုအားနည်းနေတဲ့အတွက်ပြည်သူတွေအတွက်ဥပဒေကြောင့်အရအကာအကွယ်ပေးဖို့တောင်းအခက်ခဲရှိနေတဲ့အကြောင်းဥပဒေရေးရအတိုင်းဝိုင်းကထောက်ပြပြောဆိုလာကြပါတယ်အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက်ဖူးရေးသတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင
်ဇူလိုင်လ17ရက်နေ့မနက်ပိုင်းမှာလှိုင်သာယာဈေးအတွင်းလျှက်စစ်ဓာတ်တိုင်ကဓာတ်ကြိုးတွေပြုတ်ကျတဲ့အတွက်လူ3ဦးသေဆုံးမှုရှိခဲ့ကြောင်းလှိုင်သာယာမြို့နယ်မြို့မရဲစခန်းကတာဝန်ကျရဲအရာရှိတဦးကပြောပြပါတယ
်ဟောတူကဟိုဈေးလာဝယ်တဲ့သူတွေပေါ့နော်ဟိုဒီစီဆုံးတဲ့လူတွေကဈေးလာဝယ်ကြတာဟုတ်ကဲ့ဈေးလာဝယ်နေလျက်စစ်ဒါအကျိုးကဒီဘက်မှာလည်းအဲ့ဒီညာဒီရတဲ့တိုင်မိုးရလိုက်ရွာဆိုမနေ့ကျော်အဲ့လိုဓာတ်ကြိုးပြုတ်ကျတာပါဗျာတို့ကအဲဒဏ်ရသူကတော့မရှိပါဘူးဗျာဟိုကတည်ဆုံးသူကတော့3ပါမျိုးသမီး3ပါဗျာ
ကျိုးတွေနဲ့ပတ်သက်ပြီးတော့ပေါ့နော်ဒီပြင်ဆင်တာတို့ပြောင်းလဲတာတို့အဲ့လိုမျိုးတွေကိုအနည်းငယ်မဖြစ်အောင်ဘယ်လိုများလုပ်ထားလဲရှင
်ဟုတ်ကဲ့အခု EVC အားလည်းကိုဆောင်ရွက်နေပါဗျာမြန်မာလျက်စစ်ကနေပြောလေ
ဒီရန်ကုန်တိုင်းအတွင်းမှာဒီလျက်စစ်ဒါကြိုးပြုတ်ကျပြီးတည်ဆုံးမှုတွေဖြစ်နေတဲ့အခါကျတော့ဒီရနဲ့ပတ်သက်ပြီးတော့ပေါ့နော်ဒီလိုမျိုးတောင်းရှိလူတွေကိုတရားစွဲဆိုတာတို့အဲ့လိုမျိုးတွေရောရှိလားရှင်
အဲ့အမျိုးတော့မရှိပါဘူးဗျ။သူတေကင်းတော့ဖွင့်တာပါဗျာ။ဟုတ်ကဲ့တကယ်လို့လုပ်ပြောပါ။တင်မှုတေကင်းဖွင့်တာတော့ဒီဥသာဓမ္မတာအတိုင်းတည်ဆုံးခြင်းဟုတ်မဟုတ်တင်မှုတေကင်းဖွင့်တဲ့သဘောပါဗျာ
။ရန်ကုန်အပါဝင်မြန်မာနိုင်ငံတဝန်းလုံးမှာလျှက်စစ်ကြိုးနဲ့ပတ်သက်ပြီးအနေရမဖြစ်အောင်လှုပ်ဆောင်နိုင်မှုတွေအားနည်းတဲ့အတွက်မကြာခဏဆိုသလိုလမ်းသွားရင်းနဲ့ဓာတ်ကြိုးပြတ်ကျလို့လူတည်မှုတွေကတော့ရှိနေတာပါ။ဒီဖြစ်ရပ်နဲ့ပတ်သက်လို့ဥပဒေပိုင်းဆိုင်ရာအရပြည်သူတွေကိုအကာအကွယ်ပေးနိုင်တဲ့တည်ဆုံးရတဲ့သူတွေအတွက်ခံစား권ရှိတဲ့ဥပဒေနဲ့ပတ်သက်လို့ရန်ကုန်မြို့ကရှင့်နေဦးအောင်သူရိန်ထွန်းကိုလည်းဆက်သွယ်မေးမြန်းကြည့်ခဲ့ပါတယ်
။ဒီမှုဆိုင်ရာဥပဒေမှာဆိုရင်တော့ကိုရော့ချင်းကြောင့်လူတည်မှုဆိုတဲ့ပုံမှန်ရှိပါတယ်။အဲ့ဒီပုံမှန်မျိုးနဲ့ဆက်ဆိုင်ရာတာဝန်ရှိသူတွေကိုတရားစွဲဆိုနိုင်တဲ့အနေအထားမျိုးတော့ရှိပါတယ်ဗျ။ဆိုတော့လေတစ်ဖက်ကဘာရှိလဲဆိုတော့ပြည်သူဝန်ထမ်းဆိုင်ရာနဲ့ပတ်သက်လာလို့ရှိရင်ပြည်သူဝန်ထမ်းဖြစ်တဲ့တွေတရားစွဲဆိုခွင့်ပြုမယ်ဆန့်ရှင်တောင်းခံရပါတယ်အဲ့ဒီခွင့်ပြုမယ်ရတယ်ဆိုတဲ့အခါမျိုးမှာဒါလည်းတက်ဆိုင်တဲ့သူကိုတရားစွဲဆိုခွင့်ရမှာဖြစ်ပါတယ်တခြားနိုင်ငံတွေမှာဆိုရင်တော့တရားစွဲဆိုလို့ရကောင်းရနိုင်နေမယ်မြန်မာနိုင်ငံမှာတော့အဲ့ဒါလိုတရားစွဲဆိုလို့ရတဲ့ပုံမှန်မျိုးပြန်လည်တော့မရှိသေးပါဘူးဗျ
သူရတာဝန်ရှိသူတွေကပေါ်ရလို့ဖြစ်ပွားခဲ့တဲ့အမှုအခင်းတိုင်းကဒီမြန်မာနိုင်ငံမှာတရားစွဲဆိုတာမျိုးတွေတိတ်မတွေ့ရပဲနဲ့လူတွေလည်းလို့တည်တဲ့လူကလည်းတည်သွားတရားစွဲဆိုလို့လည်းမရအဲ့လိုမျိုးတွေဖြစ်နေတယ်ပေါ့နော်အဲ့ဒါကဘာကြောင့်ဖြစ်နေတာလဲရှင
်အတိအကျကတော့တရားဥပဒေရဖို့ပဲလူပိုင်ခွင့်ရှိတဲ့လူတွေကိုတရားပြန်စွဲလို့မရအောင်ဥပဒေမှာပြတ်ထန်းထားလို့ပေါ့ဗျာတကယ်လို့ကဥပဒေကိုမျက်မျက်တက်တာ level ပေါ့လေမိသူမဆိုသူပြောနေတဲ့စကားတွေလို့ပေါ့ဥပဒေထက်မှဘယ်သူမှမရှိဘူးဆိုတော့အရာမျိုးဆိုလို့ရှိရင်တော့အမီးတို့မဆိုတရားစွဲစခွင့်ခွင့်ရမှာပေါ့အဲ့လိုမဟုတ်ဘဲနဲ့ဒီအာဏာပိုင်ကိုပြန်ပြီးတရားစွဲတဲ့အခါမျိုးကြရင်တရားစွဲဆိုခွင့်ပြုမယ်ပါရမယ်ဆိုတာမျိုးနဲ့ထိတ်ထုတ်ထားတဲ့အတွက်ကြောင့်မလို့ဒီလိုမှုခင်းမျိုးတွေပေါ်မလာတာပါတရားစွဲဆိုခွင့်ပြုမယ်တောင်းခံလို့ရှိရင်ပြန်ချမပေးဘူးအချပေးရဆိုရင်တော့မှအချိန်မျိုးမျိုးဆွဲပြီးတော့ဆွဲဆန့်ထားတဲ့အနေအထားမျိုးတွေဖြစ်တဲ့အတွက်တစ်ဖက်ကအဲ့ဒါတရားမစွဲဖြစ်တော့ဘူးပေါ့
ဆိုရပိုင်းရဲ့တောင်းဝင်ပို့ရမှုကြီးချောင်းဒီဆုံးရတဲ့သူတွေနဲ့ပတ်သက်ပြီးတော့ဒီညနာကြီးရအောင်ဘယ်လိုမျိုးလုပ်လို့ရလဲရှင်
ဥပဒေကြောင့်ဆိုင်ရာရတော့တရားစွဲတင်တယ်ပေါ့တရားမကြောင်းရညနာကြီးရလို့မှုအနေနဲ့ညစ်စစ်နဲ့ဆိုင်နာဖြစ်တဲ့အတွက်ညစ်စစ်ဝန်ကြီးဌာနကိုတရားပြန်ထားပြီးတော့တရားမညနာကြီးတောင်းခံတာမျိုးတွေဒါတရားမညနာမှုဥပဒေရပါတော့တရားစွဲဆိုလို့ရပါလေကဝန်ကြီးဌာနတကူကျွန်တော်ကတရားစွဲမယ်ဆိုရင်ပထမဆုံးအချိန် notice ပြရမယ် notice ပြတဲ့အခါမှာနှစ်လဆောင်ရတယ်ပေါ့အဲ့ဒီနှစ်လအစွဲပေါ့တရားမကျွန်တော်ဥပဒေပေါ်မှာရှိစေရနှလားဆောင်နှလားပြည်မှာလည်းတရားစွဲဆိုခွင့်ရှိတယ်။တရားမကြောင်းဆိုင်ရာပြည်တဲ့အတွက်အမှုကရှေ့ကြမယ်။နောက်တစ်ခုကျွန်တော်အခေါ်ဆောင်ရမှာရှိပါတော့နော်။အိုက်ကန်ကိုမခံနိုင်လို့တရားမစွဲကြတာများပါတယ
်။ပြည်စစ်ဝန်ကြီးဌာနကတာဝန်ရှိသူတွေကိုဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ ရန်ကုန်တိုင်းအတွင်းမှာသုံးဘက်အတွင်းအခုလိုမျိုးဓာတ်ကြိုးတွေပြုတ်ကျမှုတွေဖြစ်ပြီးနောက်လူသေးဆုံးမှုဖြစ်တာဟာဒီဖြစ်ရက်နဲ့ဆို6ဦးရှိသွားပြီဖြစ်ပါတယ်။အစိုးရထုတ်သတင်းစာတွေမှာတော့ရန်ကုန်မှာဓာတ်လိုက်မှုအန္တရာယ်ကင်းဝေးစေဖို့နဲ့လျှက်စစ်ဓာတ်အားပြတ်တောက်မှုတွေလျော့နည်းစေရန်အတွက်လှုပ်ဆောင်မှာဖြစ်လို့မနက်ဖြန်နဲ့တပတ်ခါနှစ်ရက်မှာအချိန်ပိုင်းမီးပြတ်မှုတွေဖြစ်မယ်ဆိုပြီးရန်ကုန်မြို့တော်လျှက်စစ်ဓာတ်အားပေးရေးအဖွဲ့ကအသိပေးကြေညာထားပါတယ်ရှင်။
မအေးမှာပြောပြခဲ့တာပါရှင်။အခုတခါတော့ရှမ်းပြည်နယ်ဘက်ကစစ်ဖေးရှောင်ဒုက္ခသည်တွေအရေးပြောပြပေးပါဦးမယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာဆိုးရစစ်တပ်နဲ့ရှမ်းပြည်တပ်မတော်မြောက်ပိုင်းတပ်ဖွဲ့ကြားစီရေးရာပြည်လည်မှုမရသေးတဲ့အတွက်ယာနဲ့ချီတဲ့ဒေသခံယာသူယာသားတွေအိုးအိမ်စွန့်ခွာထွက်ပြေးနေကြရပါတယ်။စစ်ကြောင်းတွေဝင်ရောက်လာတာကြောင့်လည်းယာနဲ့ချီတဲ့စိုက်ပျိုးကင်းတွေပျက်စီးသွားခဲ့တဲ့အကြောင်းဒုက္ခသည်အရေးကူညီပေးနေသူတူကပြောပါတယ်။လောလောဆယ်မှာတော့ဒေသခံအာဏာပိုင်တွေကဒုက္ခသည်တွေကိုစားနပ်ရိတ်ခါအတွက်ထောက်ပံ့ကူညီပေးထားရပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကနောက်ဆုံးအခြေအနေကို VOA မြန်မာပိုင်းသတင်းထောက်ကိုမိုးစောကစုံစမ်းတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ရှမ်းပြည်နယ်မြောက်ပိုင်းကျေးသီးမြို့နယ်အတွင်းမှာပြီးခဲ့တဲ့လနောက်ဆုံးပတ်ကတိုက်ပွဲတွေဖြစ်ပွားခဲ့ရာကဇွန်လကုန်ပိုင်းမှာတော့တိုက်ပွဲတွေရပ်ဆိုင်းခဲ့ပြီးအစိုးရတပ်ဖက်ကတိုက်ပွဲဖြစ်ပွားရာဖားဆောင်ကျေးရွာအနီးကိုအင်အားအလုံးရင်းနဲ့ဝင်ရောက်လာခဲ့တာဖြစ်ပါတယ်။ဒီအပိုင်းတွေအတွင်းမှာတော့အစိုးရတပ်နဲ့ရှမ်းတပ်ဖွဲ့တွေကြားမှာစီရေးတင်းမာမှုတွေဆက်လက်ဖြစ်နေတာကြောင့်ဒေသခံရွာသားတွေဟာနေရွှန့်ခွာထွက်ပြေးနေရတယ်လို့ဒုက္ခသည်အရေးကိုကူညီပေးနေသူတဦးကအခုလိုပြောပါတယ်
။အစိုးရတပ်ကဖားဆောင်ရွာထဲမှာစခန်းချတယ်လို့မျိုးဖြစ်နေတယ်။သူကဒီဖားဆောင်ရွာထဲကလူနေတဲ့အိမ်ထဲမှာအရင်သားတွေနဲ့သူနေနေတာပေါ့နော်။ဒီကတော့ရှမ်းတပ် SSC SSPP တပ်နဲ့လည်းနှီးတာပေါ့။လမ်းမြင်နေရတယ်အဲ့ဒါကြတော့ပေချင်ဖြစ်ထဖြစ်မလဲတော့မတည်ရဘောတော့ဖြစ်မယ်ဆိုတာလည်းပြောလို့မရလို့မဖြစ်ဘူးဆိုလည်းပြောလို့မရဘောတော့ကုန်တော့အဲ့ဒါကြောင့်ရွာသားတွေကကြောက်တော့အဲ့ဒီဘောမဖုန်းကြီးကြောင်းမှလာပြီးမှဒုက္ခတဲ့လူမျိုးနဲ့လာနေနေတာဘောတော့ဖာဆောင်ရွာလူတွေပေါ့ကွာလူက900လောက်ရှိပြီတပွဲဖွဲလာကြတာဘောတော့ကုန်တော့
ဖာဆောင်ရွာမှာအင်ဂျီ60လောက်ရှိပြီတင်းရှောင်သွားသူအများစုဟာအမျိုးသမီးကလေးနဲ့တကြီးရွယ်အိုတွေဖြစ်ပါတယ်စစ်ကြောင်းတွေဝင်ရောက်လာတာကြောင့်စိုက်ခင်းပြိုးခင်းတွေလည်းပျက်စီးကုန်တယ်လို့ဒုက္ခသည်အရေးကိုကူညီဆောင်ရွက်နေသူကဆက်ပြောပါတယ
်ကျွန်တော်ဇင်းရင်အတိကြောင်ယူထားတယ်ဧကနေရာပတ်ဝန်းကျင်လောက်ရှိတယ်ကိုကျောင်းခင်းတွေစိုက်ပြီးသားဟာတွေရှိတယ်သူကနည်းနည်းအချိန်ကြီးရှုပ်ထွေးတော့ခြံစည်းရိုးတွေနှင်းချအကုန်လုံးလဲချလိုက်တော့မောဝင်စားကြတာပေါ့နော်လူအရသားတွေလည်းတွားမကြည့်ရဘူးစစ်တပ်ကအဲ့ဒီနာပဝန်းကျင်မှာဆိုတော့ရာခင်းရဲကြောင်းခင်းရဲပြီးကြတော့ဟိုမြေပဲခင်းပေါ့နော်ကတော့အဲ့ဒီကနေရာပဝန်းကျင်လောက်ရှိတယ်ကိုအဲ့ဒီဟာပြက်စီးသွားပြီ
ကျေးသီးမြို့နယ်ကရဲရရှိတဦးကတော့လောလောဆယ်တိုက်ခိုက်တာတွေမရှိဘဲငြိမ်သက်နေကြောင်းနဲ့ဒုက္ခသည်တွေကိုပြည်ထောင်စုကြက်ခါရေးနဲ့ဖွံ့ဖြိုးရေးပါတီကြားပြူခေါ်ရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီကြားကောင်းခေါ်ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ပါတီကကူညီထောက်ပံ့ပေးထားတယ်လို့မြို့နယ်ထွေအုပ်ကလည်းကူညီပေးနေတယ်လို့ပြောပါတယ်။
တို့ဒီကြက်ခိုက်ရာပါတီကတော့တို့ဒီကြားပြူရဲ့ဖက်ကြားကောင်းရဲ့သူတို့ကတော့အားလုံးကူညီကြတယ်။ကြားပြူရဲ့ကြားပြူရဲ့တို့တို့မြို့နယ်ထွေအုပ်ကလည်းကူညီထားတယ်။ကျွန်တော်တို့ဒီဟာအေးစီပါပဲ။ကျွန်တော်ဘာမှပြောကြမရှိပါဘူး
။ကျေးသီးမြို့နယ်အတွင်းတိုက်ပွဲတွေဖြစ်ပွားခဲ့တာတော့ဖားဆောင်ရွာအနီးကတပ်ဖားဆောင်တံတားမှာတက်ဆွဲထားတဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းတပ်စခန်းကိုနေရာရွှေ့ပြောင်းဖို့အစိုးရစစ်တပ်ဘက်ကတောင်းဆိုရာကစတင်ခဲ့တာဖြစ်ပါတယ်။ဒီလ10ရက်နေ့က SSPP SSA မြောက်ပိုင်းရဲ့ကိုယ်စားလှယ်အဖွဲ့ဟာပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီနဲ့စီရေးတင်မာတာတွေရှင်းချနိုင်ဖို့နေပြည်တော်ကိုတွားရောက်ပြီးဆွေးနွေးခဲ့ပါတယ်။ဒီလိုဆွေးနွေးရာမှာတပ်ဖာဆောင်တရားကရှမ်းတပ်စခန်းကိုပြောင်းရွှေ့ဖို့အစိုးရဘက်ကထပ်မံတောင်းဆိုရဲဆိုတဲ့သတင်းတွေထွက်ပေါ်ခဲ့ပေမဲ့ရှမ်းတပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူကိုစစ်သွယ်မရတာကြောင့်အတီးပြုတ်ချက်မရယူနိုင်သေးပါဘူးရှမ်းတပ်ဖွဲ့ဘက်ကတော့ဒီတပ်စခန်းကိုရွှေ့ပြောင်းပေးမှာမဟုတ်ကြောင်းအရင်ကသတင်းထုတ်ပြန်ထားခဲ့ဘူးပါတဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းနဲ့အစိုးရဟာ2012ခုနှစ်နှစ်ဆန်းပိုင်းကစပြီးအပြစ်ခတ်ရက်ဆဲခဲ့ပါတယ်။ဒီလိုအပြစ်ခတ်ရက်ဆဲဖို့သဘောတူပြီးနောက်မှာနှစ်ဖက်တပ်တွေအကြားမှာတိုက်ပွဲပေါင်းအနည်းဆုံး100ကျော်လောက်ဖြစ်ပွားခဲ့ပါတယ်။
ဒါရှိနေခင်ဗျာအခုမြန်မာနိုင်ငံကဘာသာရေးပဋိပက္ခတွေအဓိကရုံးတွေရဲ့နောက်ွယ်မှာနိုင်ငံရေးရွယ်ချက်နဲ့ကျူးကန်လှုပ်ရှားနေတဲ့သူတွေရှိတယ်လို့သောရရှင်တွေယူဆကြပါလားတကယ်လို့ရှိခဲ့တဲ့ဇင်ဒီလိုလူတွေကိုတိတိကျကျဖော်ထုတ်အရေးယူနိုင်ခြင်းရှိပါရလား တိကြရဖို့ထုတ်အရေးယူနိုင်အောင်ဘယ်လိုဆောင်ရွက်ရမလဲဆိုတာနဲ့ပတ်သက်ပြီးအခုလာမယ့်စနေညတိုက်ရိုက်လည်ဆိုင်အစီအစဉ်မှာဆွေးနွေးကြအောင်ပါတို့ရရှိမြခင်ဗျာ။ပါဝင်ဆွေးနွေးလိုရသောရှင်တွေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါရစေ။မြို့ရေးမြန်မာပိုင်းရဲ့ဖုန်းနံပါတ်က2392399994 fax number 2392399994ဖြစ်ပါတယ်။ email လိပ်စာကတော့ burmese@vnews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်ဆွေးနွေးနိုင်သူတွေဆွေးနွေးရတဲ့အကြောင်းအရာကိုလူတူရှင်းရေးသားပြောကြပြီး MP3 အသံဖိုင်နယ်လေးပြပနိုင်ကြပါရခင်ဗျာပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါတယ
်ဗီယိုအမေရိကန်တန်ရဲ့ဓာတ်ရိုက်လေလိုင်းစီစဉ်တွေကိုအင်ကာနဲ့စနေညပိုင်းတွေမှာတစ်ပတ်ကို2ချိန်ဓာတ်ရိုက်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်ဓာတ်ရိုက်လေလိုင်းဆွေးနွေးကအစီအစဉ်တွေမှာပါဝင်ဆွေးနွေးလှည့်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်အခုဆက်ပြီးနားဆင်ကြရမယ့်နိုင်ငံတကာသတင်းလွှာတွေထဲမှာတော့အိန္ဒိချင်းအိန္ဒိယနိုင်ငံရဲ့စီးပွားရေးအတွက်အစိုးရတက်ကဘာရီစီစဉ်ဆောင်ရွက်ပေးမှလဲဆိုတာကြည့်ကြရအောင်ပါ။နှစ်ပေါင်း20အတွင်းစီးပွားဖွံ့ဖြိုးမှုအနှိမ့်ကျဆုံးအဆင့်ကိုကျဆင်းလာခဲ့တဲ့အိန္ဒိယနိုင်ငံရဲ့စီးပွားရေးအခြေအနေပြန်ပြီးတော့ဥမော်လာအောင်လှုပ်ပေးနိုင်မယ်ဆိုတဲ့လမ်းပြမြေပုံတစ်ခုအိန္ဒိယအစိုးရတက်ကတင်ပြလိုက်ပါတယ်။စီးပွားရေးလုပ်ငန်းတွေပိုးပြီးအထောက်အကူဖြစ်လာနိုင်ဖို့မျှော်လင့်ရတဲ့ဒီလက်ဝဲရင်းဘာဟာတီးယားဂျနတာပါတီဦးဆောင်တဲ့အစိုးရတက်ဟာနိုင်ငံသားယင်းနှိမ့်မြုပ်နှံသူတွေအတွက်အခွင့်အလမ်းတွေပို့ပြီးပေးသွားမယ်ဆိုတဲ့ကြေညာလည်းပါဝင်တဲ့အကြောင်းဂျနာတာပက်စရီချာရဲ့သတင်းပေးပို့ချက်ကိုတော့မက်ခင်ဖြူထွေးကပြောပြပေးမှာပါရှင်
စီးပွားရေးဖွံ့ဖြိုးမှုနှုန်းနှစ်နှစ်ဆက်တိုင်900ခန်းတော့အကူကျဆင်းခဲ့ပြီးတဲ့နောက်စိတ်နှောက်ရှက်ဖြစ်စရာကောင်းလာတဲ့တိုင်းပြည်ရဲ့စီးပွားရေးပြန်လည်ကောင်းမွန်လာအောင်အစိုးရအနေနဲ့ဖြစ်နိုင်ချေနည်းလမ်းအားလုံးသုံးပြီးတော့လုပ်သွားမယ်လို့ဗန္ဓာရေးဝန်ကြီးအာရွန်ဂျက်လီကပြောပါတယ်နှစ်စဉ်လုပ်ငန်းခွင်တွေကိုဝင်ရောက်လာတဲ့လူတန်းအတွက်အလုတ်ကအခွင့်အလမ်းသစ်တွေဖန်တီးပေးသွားမယ်လို့ကတိပြုပြောဆိုခဲ့တဲ့ဗရာတီးယားဂျနတာပါတီအနာရခဲ့ပြီးတော့တလခွဲအကြာမှာဝန်ကြီးဂျက်လီကနှစ်စဉ်ရသုံးမှန်းချေငွေစည်းရင်းကိုတင်ပြလာတာဖြစ်ပါတယ
်The steps I will announce in this budget are only the beginning of a journey towards a sustained growth of 7 to 8%.
ရာသီဥတုနှံ့ချီငွေစင်းထဲမှာကျွန်တော်တင်ပြမယ့်အဆင့်တွေကတော့လာမယ့်3-4နှစ်အတွင်းစီးပွားရေးဖွံ့ဖြိုးမှုနှုန်း800%နဲ့ရေရှည်ထားရှိသွားနိုင်အောင်ဆောင်ရွက်ဖို့အတွက်အစပြုပဲဖြစ်ပါတယ်။ငွေကြေးဖောင်းပွားမှုနှုန်းလျှော့ချထားနိုင်ဖို့လူငွေပြမှုတွေနှဲပါစေဖို့နဲ့ငွေကြေးမလုံလောက်တဲ့ဗန်စင်းတွေကိုစီမံခန့်ခွဲဖို့အတွက်တည်ငြိမ်တဲ့မက်ခရိုစီးပွားရေးစနစ်ဖြစ်အောင်လုပ်သွားဖို့ဖြစ်ပါတယ်။
ဝီဂျီချုံနေဒရာမူတီစော်ပိုင်းတော့ကပြည်နယ်အုပ်ချုပ်ရေးမှုလုပ်ခဲ့စဉ်သူအုပ်ချုပ်ခဲ့တဲ့ဂူဂျရက်ပြည်နယ်မှာရင်းနှီးမြှုပ်နှံသူတွေလာရောက်အလုပ်လုပ်ချင်အောင်ဆွဲဆောင်နိုင်ခဲ့တယ်လို့ပဲအခုတိုင်းပြည်မှာရောစီးပွားရေးသမားတွေထံကနေပြီးတော့ယုံကြည်မှုပြန်လဲတည်ဆောက်နိုင်အောင်လုပ်နိုင်မလားဆိုတာကိုစောင့်ကြည့်နေကြတာပါစီးပွားရေးလုပ်ငန်းတွေအတွက်အဆင်ပြေစေဖို့ရည်ရွယ်ပါတယ်ဆိုတာကိုအချက်ပြတဲ့အနေနဲ့ကာကွယ်ရေးနဲ့အာမခံကဏ္ဍတွေမှာ26%ကနေ49%ကိုတိုးမြှင့်ပေးခဲ့တာပါအိန္ဒိယနိုင်ငံဟာကမ္ဘာအကြီးဆုံးလက်နက်ခဲယံမိကျဝယ်ယူတဲ့နိုင်ငံဖြစ်ပါတယ်။ပုဂ္ဂလိကအခမ်းအနားကိုပို့ပြီးတော့ခိုင်မာအောင်လှုပ်ဆောင်သွားမယ်လို့လည်းအစိုးရကကတိပေးထားပါတယ်။ဂုဏ်ထုတ်လုပ်မှုကဏ္ဍပြန်လည်ကောင်းမွန်လာအောင်လှုပ်ဆောင်သွားမယ်လို့လည်းကြေညာထားပါတယ်။နေရာတိုင်းမှာတပြေးညီဝန်ဆောင်မှုခွင့်တွေချမှတ်ပြဋ္ဌာန်းသွားမယ်လို့လည်းအစိုးရကပြောဆိုထားပါတယ်။နောက်ဆက်တွဲတရားမှုတွေဖြစ်ခဲ့တဲ့ဒီအခွန်ဥပဒေတွေပြောင်းလဲခဲ့ပြီးတဲ့နောက်ကုမ္ပဏီအတော်များများအပေါ်ဒေါ်လာသန်းထောင်ချီအခွန်စည်းကြမ်းမှုတွေလုပ်ခဲ့တာကြောင့်အရင်အစိုးရလက်ထက်တုန်းကယင်းဒီမြုပ်နှံမှုတုံ့ဆိုင်သွားခဲ့ကြတဲ့ယင်းဒီမြုပ်နှံသူတွေထံကနေယုံကြည်မှုပြန်လည်ရရှိအောင်ဗန္ဒာယေးဝန်ကြီးဂျေဂျလီကစူးစမ်းခဲ့ပါတယ်
At this junction, I would like to convey to this August House and also to the investor community at large that we are
ဒီဘဝဖွံ့ဖြိုးမှုနှုန်းကောင်းမွန်ပြီးတော့လုပ်ငန်းတွေအဆင်ပြေစေနိုင်မဲ့တည်ငြိမ်မှုရှိပြီးကြိုတင်ချိန်ဆလို့ရနိုင်မဲ့အခွန်စည်းကြမှုမျိုးရှိအောင်လို့အလေးနဲ့ထားလှုပ်ဆောင်သွားမယ်ဆိုတာကိုဒီလွတ်တော်နဲ့ယင်းနှိမ့်နှံသူအတိုင်းဝိုင်းတွေသိအောင်လို့သူတို့နဲ့ဆက်သွယ်လှုပ်ဆောင်သွားပါမယ်
အစိုးရသုံးစီလျှော့ချသွားမယ်လို့လည်းဝန်ကြီးဂျေတလီကကတိပေးခဲ့ပြီးတော့ငွေကြေးလုံငွေပြရမှုကို4.2%နှုန်းမှာပဲထိန်းထားနိုင်အောင်လုပ်သွားမယ်လို့ဆိုပါတယ်။အရင်အစိုးရလက်ထက်ကကြေညာခဲ့တဲ့အစိုးရရဲ့ငွေကြေးထောက်ပံ့မှုအစီအစဉ်တွေကြောင့်သူပြောတဲ့အတိုင်းဖြစ်အောင်လုပ်ဖို့ကတော့ခက်ခဲနေပါတယ်။စည်ရသားပြည်သူတွေကိုကာကွယ်ပေးမယ်လို့ကတိပေးထားတဲ့အတိုင်းအောင်အစိုးရထောက်ပံ့မှုအစီအစဉ်တွေကိုပို့ပြီးတော့တည်တည်ချာချာချိန်ဆလှုပ်ဆောင်သွားမယ်လို့လည်းအစိုးရကပြောဆိုထားတာပါ။လုံငွေပြမှုမြင့်မားမလာအောင်ထိန်းချုပ်ရတာဟာစီးပွားရေးပြန်လည်ကောင်းမွန်အောင်လုပ်ဖို့အတွက်အရေးကြီးတဲ့ခြေလှမ်းတစ်ရပ်အဖြစ်နဲ့ယူဆထားတာပါ။နှစ်ပေါင်း30အထွန်းမှာအကြီးမားဆုံးထောက်ခံမှုတွေနဲ့လုပ်ပိုင်권ရထားတဲ့အိန္ဒိယအစိုးရတက်ဟာတိုင်းပြည်စီးပွားရေးဖွံ့ဖြိုးမှုနှုန်းပြန်လည်အားကောင်းလာအောင်လှုပ်ဆောင်မယ်လို့ကတိပေးခဲ့တဲ့အတိုင်းလက်တွေ့လှုပ်ဆောင်ဖို့မှာဖိအားတွေနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်ရှင
်။မကင်ပြူထွေးပြပြသွားခဲ့တာပါ။အခုဆက်ပြီးနားဆင်ကြရမှာကတော့ဒီကနေ့ကြာရောက်တဲ့ကမ္ဘာလူဦးရေနေ့အကြောင်းဖြစ်ပါတယ်။ အစိုးရတွေဒုက္ခရောက်ပဲအန္တရာယ်ကိုမမြင်ပဲအရေးကြီးတဲ့မူဝါဒဆုံးဖြတ်ချက်တွေချမှတ်ရမှာလူငယ်တွေကိုဘေးဖယ်လိလူရှုထားတယ်လို့ကုလသမဂ္ဂကထောက်ပြဝေဖန်လိုက်ပါတယ်။ဇူလိုင်လ17ရက်နေ့မှာကြာရောက်တဲ့ကမ္ဘာလူဦးရေနေ့မှာကမ္ဘာပေါ်မှာရှိတဲ့လူငယ်တွေဆွဲကြောသက်တွေကိုပြုစုပြုထောင်လာဟာလူဖွဲ့စည်းကိုအကျိုးရှိစေတဲ့အကြောင်းကုလသမဂ္ဂရန်ပုံငွေအဖွဲ့ကလည်းပြောသွားခဲ့တာပါ။အကြောင်းစုံကိုတော့ဂျနီဗာမှာရှိတဲ့ VOA သတင်းတောက်လီဆာရှလိုင်းကသတင်းပေးပို့ထားပါတယ်။ကိုငင်းချန်ကပြောပြပေးပါအောင်ရှင်။
ကမ္ဘာလူဦးရေ9ဘီလီယံကျော်နေထိုင်ကြတဲ့ဒီကမ္ဘာကြီးမှာလူငယ်2ဘီလီယံနီးပါးပါဝင်နေထိုင်ကြပါတယ်။ဒီလောက်လူအများကြီးဟာအင်မတန်မှအင်အားကြီးတဲ့ခွန်အားတွေဖြစ်ပြီးအလွယ်တကူလစ်လျူရှုလို့မရပါဘူး။ဒါပေမဲ့လည်းနိုင်ငံတော်တော်များများမှာလူငယ်တွေမိကောင်ပေါက်စာအရွယ်တွေဟာဘေးဖယ်ထုတ်တာကိုခံနေရပြီးအလွန်တရာဆိုးရွားတဲ့စော်ကားခံရတာတွေဖိနှိပ်ပိတ်ပင်တာတွေခံနေရပါတယ်။တန်ပေါင်း915တန်းလောက်ရှိတဲ့အသက်15နှစ်ကနေ24နှစ်ရှိတဲ့လူငယ်တွေဟာတနေ့ကို2ဒေါ်လာအဝင်ငွေနဲ့နေထိုင်နေရတယ်လို့ကမ္ဘာကုလသမဂ္ဂလူဦးရေရန်ပုံငွေအဖွဲ့ကြီးကခန့်မှန်းထားပါတယ်။ဒီလိုလူငယ်တွေအများကြီးရှိပေမဲ့လည်းနိုင်ငံ3နိုင်ငံရှိရင်2နိုင်ငံကလူငယ်တွေကိုအရေးကြီးတဲ့သူတို့ရဲ့ဘဝကိုတိုက်ရောက်စေတဲ့မူဝါဒ policy တွေကိုမတိုင်မြင်ပါဘူး။လူငယ်တွေအများဆုံးရှိတဲ့အာရှနဲ့အာဖရိကကဆင်းရဲတဲ့ဖွံ့ဖြိုးဆဲနိုင်ငံတွေမှာဆိုရင်လူငယ်တွေဟာစိန်ခေါ်မှုတွေအများကြီးရင်ဆိုင်နေရပါတယ်လို့အဲ့ဒီအဖွဲ့ကပြောပါတယ် UNFPA တာဖွားနဲ့မိခင်ကျမ်းမာရေးအကြီးတန်းအကြံပေး Luz Dibanis ကဆယ်ကျော်သက်အရွယ်တွေဟာကိုယ်ခန္ဓာပြောင်းလဲလာတာနဲ့အမျှလူအခွင့်အရေးချိုးဖောက်ခံရဖို့အနေနဲ့ရှိလာပါတယ်လို့ပြောပါတယ
် This is particularly important where the youth and adolescent particularly girls are facing high risksrisk of coerced
ဒီချိန်ဟာလူငယ်တွေမိကောင်ပေါက်အရွယ်တွေအတွက်အင်မတန်အရေးကြီးပါတယ်။အသက်16နှစ်မတိုင်ခင်အတင်းအဓမ္မလိန်အဆက်ဆံခံရတဲ့မိန်းကလေးဆရာကင်လုံးရှိတယ်လို့ကျွန်တော်တို့သိထားတဲ့အတွက်အရွယ်မတိုင်ခင်ကိုဝင်ရတာကိုဝင်ဖျက်ချရတာစတဲ့အခြေအနေမျိုးမိန်းကလေးတွေရင်ဆိုင်နေရပါတယ
်။ကုလသမဂ္ဂရဲ့စီရင်အင်းတွေရတကဘာလုံးမှာအသက်15နှစ်ကနေ19နှစ်အရွယ်ရှိတဲ့မိန်းကလေး15တန်းကျော်လောက်ကနှစ်စဉ်ကလေးမွေးနေကြပါတယ်။ဒီလိုစောစောစီးစီးမင်္ဂလာဆောင်တာခလေးမွေးတာတွေကြောင့်ဖွံ့ဖြိုးဆဲနိုင်ငံတွေမှာမိရင်းနဲ့မှတည်ဆုံးတဲ့မိခင်အရေးအတွက်များနေရတာလို့ကုလသမဂ္ဂကပြောပါတယ်။ထပ်ပြီးတော့ဒီလိုအတင်းအဓမ္မလိန်ဆက်ဆံခံရတာအနေနဲ့ပတ်သက်ပြီးတော့ယောဂကူးဆက်ခံနေရတဲ့အသက်10နှစ်ကနေ19နှစ်အတွင်းမိကောင်ပေါင်း2တန်းကျော်လောက်ဟာခုခံအားကျကူးဆက်ယောဂပိုး HIV နဲ့နေထိုင်နေရတယ်လို့လေးလာမှုတွေကဖော်ပြပါဗျ။ဒီလိုမိန်းကလေးငယ်တွေဟာအခုလိုလက်မခံနိုင်လောက်တဲ့အန်ဒီယရီနဲ့ရင်ဆိုင်နေရတာဟာအလွန်အမင်းစိတ်မကောင်းဖြစ်စရာပါလို့ဒေါက်တာဒီဘန်နစ်က VOA ကိုပြောပါဗျ။
It took me years working in developing countries to understand to realize that when you are a small girl, a young girl,You have no any place where you can be safe.
မင်းသားမင်းကလေးတယောက်ဖြစ်မဲဆိုရင်လုံခြုံတဲ့နေရာမရှိဘူးဆိုတာဖွံ့ဖြိုးဆဲနိုင်ငံတွေမှာကျွန်တော်နှစ်တော်တော်ကြာကြာနေထိုင်လုပ်လုပ်ပြီးမှသဘောပေါက်လာတာပါ။စိတ်မကောင်းစရာကတခါတခါမှမိသားစုတွင်မှလည်းလုံခြုံမှုဆိုတာမရှိဘူး။လမ်းပေါ်မှာလည်းမလုံခြုံဘူး။အိမ်သာလည်းမရှိနေရာလည်းမရှိအကြမ်းဖက်မှုတွေပဲရှိပြီးမင်းကလေးတွေကိုလေးစားမှုဆိုတာမရှိတဲ့အကြောင်းတွေမှဆိုလဲလုံခြုံမှုမရှိပါဘူး။
ကျမ်းမာပျော်ရွှင်ပြီးပညာတတ်တဲ့လူငယ်တွေဟာမျိုးရိုးစင်ဆက်ဆင်းရဲမွဲတေနေတာကိုတိုက်ဖြတ်နိုင်ပြီးနိုင်ငံရဲ့လူအဖွဲ့အစည်းကိုအကျိုးပြုနိုင်ပါတယ်လို့ဒေါက်တာဒီပန်နစ်ကပြောပါတယ်။ကုလသမဂ္ဂလူဦးရေရန်ပုံငွေအဖွဲ့ UNFPA ကအစိုးရရေလူမှုရေးအသင်းအဖွဲ့တွေနဲ့ပေါင်းပြီးပြည်စုံတဲ့လိင်အသိပညာပေးတွေကောင်းမွန်တဲ့သားဖွားမီးရဲ့ကျမ်းမာရေးဝန်ဆောင်မှုပေးတာတွေကိုလုပ်နေပါတယ်လို့သူကပြောပါတယ်။ရှေးလူကြီးကောင်းဆောင်တွေနဲ့လည်းပူးပေါင်းပြီးလူငယ်တွေအပေါ်သူတို့ရဲ့အမြင်တွေကိုပြောင်းဖို့နောက်ပြီးစောစောစီးစီးမင်္ဂလာဆောင်ခြင်းပိတ်ပင်တာကိုထောက်ခံဖို့နဲ့လူငယ်တွေရဲ့ဘဝကိုတိုးတက်အောင်လုပ်ပေးဖို့အဖွဲ့ကြီးအနေနဲ့လုပ်နေတယ်လို့သူကပြောပါတယ်။လူကြီးတွေကိုပြန်မပြောရဘူးဆိုတဲ့စကားပုံဟာပုံဖြတ်ထားတာကိုခံရတယ်လို့လည်းသူကထင်ပါတယ်။အခြားတစ်ဖက်မှာတော့တိုင်းပြည်ဖွံ့ဖြိုးတိုးတက်ဖို့လူအတိုင်းဝိုင်းကိုလူငယ်တွေဘလောက်အကျိုးပြုနိုင်တယ်ဆိုတာကိုနားလည်ဖို့လူငယ်တွေကိုလေးစားတဲ့လူငယ်တွေရဲ့အတန်ကိုနားထောင်တဲ့အစိုးရဟာအလုတ်ကောင်းကောင်းလုပ်နိုင်တယ်လို့သူကပြောသွားပါတယ်ခင်ဗျာ
။ကိုငိမ့်ချန်းပြောပြခဲ့တာပါရှင်။ VOA မြန်မာပိုင်းအစီအစဉ်ကိုအီးမေးလ်ကနေတဆင့်ဆက်သွယ်လို့ရဆိုရင် burmese@voanews.com ကိုဆက်သွယ်နိုင်ကြပါတယ်။ဖုန်းနံပါတ်ကတော့2392822555လေးဖြစ်ပါတယ်ရှင်။ VOA American အတန်ရဲ့တောက်ကြနေညဘက်အစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်။
မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။
မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက် 8:00 နာရီကနေ 9:00 နာရီအထိတစ်ချိန်နေ့လယ် 12:00 နာရီကနေနေ့ခင်း 1:00 နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း 6:00 နာရီခွဲကနေ 9:00 နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့ 25 မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း 9:00 နာရီကနေ 10:00 နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့ 32 တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9:00နာရီအစီအစဉ်ပြီးပြီးချင်းည10:00နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
ဝေမြန်မာပိုင်းစီစဉ်ရဲ့2014ခုနှစ်ဇူလိုင်လ17ရက်တောက်ကြနေညပိုင်းတက်လှင့်စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်10နာရီအထိစီစဉ်တွေကိုလိုင်းဒိုမီတာ25 32 50နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်။အခုဆက်ပြီးထုတ်လွှင့်ပေးမယ့်စီစဉ်တွေထဲမှာတော့မြန်မာအမျိုးသမီးတွေရဲ့အမျိုးသမီးကဏ္ဍတခါတုဒ္ဒဆုံးလေအမေရိကန်တခွင်နဲ့အတူဒီတစ်ပတ်ရဲ့သိပ္ပံနဲ့ဤပညာကဏ္ဍမှာတော့
We found that the hurricanes would be dissipated quite a bit if you have large arrays of offshore wind turbines.
ပင်လယ်ကန်းစက်ကလေလိုင်းတွေကနေတဆင့်စွမ်းအင်ဘလို့ထုတ်ယူရမလဲဆိုတာကို Stanford တက္ကသိုလ် Engineer ဌာနကပါမောက်ကတူပြောပြသွားခဲ့တာပါ။ဒါကိုတော့သိပ္ပံနဲ့ဤပညာကဏ္ဍမှာနားဆင်ကြရပါမယ်ရှင်။ဒီလိုအစီအစဉ်တွေကမှအခုအရင်ဆုံးအမျိုးသမီးကဏ္ဍကိုထုတ်လွှင့်ပေးပါမယ်။မြန်မာစပွဲတင်တက်နစ်အားကစားမှာဒိုင်းလူကြီးတဦးဖြစ်သူမတ်သူဇာလွင်ဟာမကြသေးခင်ကပဲနိုင်ငံတကာအဆင့်စပွဲတင်တက်နစ်အားကစားဒိုင်းလူကြီးအဖြစ်ရွေးခံခဲ့ရပါတယ်။ဒါဟာမြန်မာအမျိုးသမီးတယောက်အနေနဲ့အားကစားလောကမှာနိုင်ငံတကာဒိုင်းအဆင့်ကိုပထမဆုံးတက်လှမ်းနိုင်ခဲ့တာလည်းဖြစ်ပါတယ်။မတ်သူဇာလွင်အနေနဲ့ဒီစပွဲတင်တက်နစ်မှာလက်ရွေးစင်အားကစားသမားတဦးအပြင်တိုင်းနဲ့ကြက်တောင်ရိုက်အားကစားနည်းတွေမှာလည်းထူးချွန်သူတယောက်ဖြစ်ပါတယ်။သူ့ရဲ့အားကစားကြိုးပမ်းမှုအကြောင်းနဲ့ပတ်သက်လို့သူဇာလွင်ကိုဒီတစ်ပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လာလာတန်ကဆက်သွယ်မိမြန်ပြီးတော့တင်ပြပေးထားပါတယ်ရှင
်မတ်သူဇာလွင်က CF Games တူက Table Tennis ပေါ့နော်ဇပွဲတင် Tennis တိုင်အဖြစ်လှူဆောင်ခဲ့တယ်လို့သိရပါတယ်နောက်ပြီးတော့လည်းခုမကြသေးမိပါပဲပေါ့နော်ကမ္ဘာတိုင်အဖြစ်ရွေးချယ်ခြင်းခံရတယ်ဆိုတဲ့ခါကျတော့အဲ့ဒီကဘာဒိုင်အဖြစ်ရွေးချယ်ခြင်းခံရတဲ့အကြောင်းလေးနဲ့ပြောပြပေးပါလားရှင်ကျမတို့
ကျမကဒိုင်အဖြစ်ကစတင်ပြီးတော့တောင်ဝန်ထမ်းဆောင်ဖြစ်တာတော့အခုမြန်မာနိုင်ငံမှာအရှေ့နိုင်ငံထူးချင်းပါတယ်29ချိန်မြောက်စီးကျင်းနဲ့ပါရာစီးကျင်းတွေမှာစပြီးတော့မှလိုကယ်ဒိုင်အဖြစ်ဝင်ရောက်ခဲ့ပါတယ်ဒီဒိုင်မဖြစ်ခင်မှာကျမဟာ PA လက်ရည်စင်အန်သာသမားတယောက်ဖြစ်ခဲ့ပါတယ်ဒီကိမ့်ဒီမှာအေကဘာတိုင်းအဖွဲ့တည်းပါပြီးတော့မှသူတို့တွေကဆာမှုဘွက်ချီဖို့တိုက်တွန်းခဲ့ပါတယ်ဆိုတော့အဲ့မှာ writing ဝင်ဖြီပြီးတော့မှရခဲ့ပါတယ်ရှင်
ရေးဖြီဝင်ဖြီတယ်ဆိုတော့ပြောပြပေးပါအောင်ရှင
်ဟုတ်ရေးဖြီကတော့သူကဘာတွေမေးကလေးဆိုတော့ဒီအရင်ဆုံးသူကအဲ့ table tennis နဲ့ပတ်သက်တဲ့ law တွေကိုမေးပါတယ်ရှင် table tennis law မှာက para law လည်းရှိပါတယ်အဲ့နှစ်ခုကိုမေးပါတယ်နောက်ပြီးတော့ကျတော့သူက problem ပုံစံလေးတွေကိုမေးပါတယ်ပုံစံလေးရဘလို့လဲဆိုပြေလို့ကိုဟာတဲ့ဒိုင်းလူကြီးတူဖြစ်မယ်ဆိုရင်ဒီပွဲစဉ်မှာပါဝင်တဲ့အာဂါဓမာတွေရဲ့ဖြစ်တတ်တဲ့ပြဿနာလေးတွေအာဂါဓမာနဲ့အဲ့အောက်ကဒိုင်းရဖြစ်မဲ့ပြဿနာလေးတွေကိုမိမိကဘယ်လိုဖြေရှင်းပေးမလဲဆိုတော့အဲ့တော့ဗန်ကြီးတွေကိုဖြေခဲ့ရပါတယ်ရှင
်အခုတော့ကမ္ဘာဒိုင်းဖြစ်ပေါ့နော်ရွေးချယ်ခြင်းခံရပြီဆိုတဲ့ခါကျတော့ဒီကမ္ဘာဒိုင်းဖြစ်ရွေးချယ်ခြင်းခံရတာ ਨੇ အတူပေါ့နော်လိုက်နာရမယ့်စီကံနေတာဝန်ဝတ္တရားတွေလည်းပါလာမှာပေါ့အခုရှစ်တောင်အာရှလိုအဆင့်မျိုးကနေပြမကမ္ဘာဒိုင်းအဆင့်ကိုပြောင်းသွားတော့ဘယ်လိုမျိုးတာဝန်တွေပိုကြီးလာပါလဲရှင်ဒိုင်းအနေနဲ့
တာဝန်ကတော့ပိုကြီးလာမယ်ရှင်အခုလောလောဆယ်တော်မှာကျမကလေအဲ့ဒီဒိုင်းတာဝန်ထက်လေကျမအဲ့တော့ဝင်ဖြေတော့တော့ကျမကိုကျမအဲ့ဆာမှုဘွဲကိုအဲ့လိုအာရှအဆင့်တော့ပဲထင်ခဲ့တာပါရှင်နောက်မှ reset ထွက်လာခဲ့ကြတော့တော့မှကမ္ဘာတိုက်ကြီးနိုင်ငံအားလုံးငါနိုင်ငံကနေမှာမှအာဂါဓမာတွေကပါတယ်ဆိုတော့အဲဒီမှာအိတ်ကမှာသူတို့ဆက်ပင်းအောင်ထားပါပါတယ်ရှင်
။မတူစားလွင်အနေနဲ့ပေါ့နော်ဒီ table tennis အာဂါဓလောကတွေဘလို့ဆက်ပြီးရောက်လာနည်းနည်းပြောပြပေးပါလားကျမတို့
။ကျမဟာအခုလက်ရှိပါလေရဲရရှိတယောက်ဖြစ်ပါတယ်ရှင်။အခုကကျမကတည်တည်ရဲ့လက်ရည်ဆင့်အဖြစ်နဲ့မှဒီနည်းဌာနပေါင်းစုံနေမှာအာဂါဓဓမာဖြစ်ဝင်ရောက်ရှင်းပြခဲ့ပါတယ်ရှင်။ငယ်စဉ်ဘဝတုန်းကတော့အာဂါဓနည်းတွေကတော့နည်းနည်းဆုံးခဲ့ပါတယ်ရှင်။ မြန်မာတိုင်းလေရေးစင်စက်တောင်လေရေးစင်ဖြစ်ခဲ့ပါတယ်ပြီးတော့မှအခုကြတော့မှလာဒီဝင်ကြီးဌာနအဆင့်ကျမကကျမသပွဲတင်တင်းနစ်လိုင်းကိုပြောင်းလိုက်ပါတယ်ရှင်ကျမ2003ကစပြီးတော့မှသပွဲတင်တင်းနစ်လေရေးစင်ဖြစ်ခဲ့ပါတယ်ရှင
်တိုင်းနိုးနော်ချက်တောင်လို့ကိုစပြီးတော့ကစားလာတာလေးနည်းနည်းပြောပြပေးပါရှင်
တိုင်းတို့ချက်တောင်တို့ကတော့ကျမအဲ့ဒါအနေနဲ့အဆင့်ကစပြီးတော့မှမြန်မာတိုင်းကိုကစားခဲ့ပါတယ်ရှင်ကျတော့ကြတော့တက္ကသိုလ်အစင်းရောက်တော့ကစားပါလေရှင
်ကစားတဲ့နေရာမှာအတွေ့အကြုံလေးတွေနည်းနည်းပြောပြပေးပါဦ
းကျမတိုင်းကြတော့ကျမတိုင်းနဲ့ပြည်နယ်လက်ရေးရှင်အဆင့်ဖြစ်ခဲ့ပါလေရှင
်ကျတော့ကြတော့
ဟုတ်ကဲ့ကျတော့ကြတော့လေတက္ကသိုလ်လက်ရေးရှင်ဖြစ်ခဲ့ပါလေရှင
်ကိုတိုင်းတို့ကျတော့တို့ table tennis တို့ကစားတဲ့နေရာမှာအမျိုးသမီးတွေရဲ့ပါဝင်မှုကဘယ်လိုရှိပါလဲရှင
်အဲ့တော့အကစားသမားတွေမှာပဲဒီအကစားမျိုးရဲ့ကြီးကြီးပေါ့အမျိုးသမီးနဲ့အမျိုးသားနဲ့ရှင်လိုက်မယ်ဆိုရင်ကျမတို့အမျိုးသမီးကဒီနေပါတယ်ရှင်ရှင်အဖွဲ့ဆိုလည်းနေပါတယ်ရှင်အမျိုးသမီးရလေးကိုပြောမှာ
အဲ့တော့နေတဲ့ခါကျတော့မတ်သူစာလွင်ကဒီတိုင်းရောကျက်တောင်ရောဒီဘတနစ်ကိုကစားတဲ့နေရာမှာနေတဲ့ဂျာရီကနေပြမကိုဝါဒနာကိုကိုဖြစ်မြောက်အောင်ပေါ့နော်လှူဆောင်ခဲ့တယ
်ဟုတ်ကဲ့ရှင်
နည်းနည်းလေးအတွေ့အကြုံမျှပေးပါလားရှင်ဘလို့အခက်ခဲတွေရှိလဲနော်ဘယ်လိုချိုးပန်းရသလဲ
အခက်ခဲရတော့အများကြီးတော့တိတ်မကြုံတွေ့ခဲ့ရပါဘူးရှင်ကျမတို့ရဲ့အိမ်မှာမိဘဆရာရဲ့သင်ကြားမှုကိုကျမနာခံပါတယ်ရှင်သင်တန်းချိန်ဆိုသင်တန်းချိန်မှန်မှန်သွားပါတယ် training တွေကိုလုပ်ပါတယ်အဲ့လိုမျိုးနဲ့ပဲဖြစ်ခဲ့ပါတယ်ရှင်
အဲ့တော့မိဘရဲ့အားပေးမှုကရောမိသားစုနဲ့မိဘတို့
အမိသားစုကတော့ပိုအရန်အားပေးပါတယ်ရှင်ကျမကိုအချိန်အခါမီးအကားစားခင်သူတို့ကခွင့်ပြုပေးပါတယ်ရှင်လူအပ်တာဆိုလည်းအကုန်ဖြည့်ဆည်းပေးပါတယ်ရှင
်ဟုတ်ကဲ့အကားစားလိုက်စားမှုကလေလူတူအနေနဲ့ပေါ့နော်ကျမကြီးကိုဘယ်လိုကူးဆိုင်လဲပြောပြပေးပါရှင
်ကျမကြီးကျတော့ကျမမနဲ့ဆိုရင်သောသောထားပါတယ်ထားပြီးတော့မှ training မသွားခင်မှာဆိုကျမတို့အဲ့မှာ joking လေးတွေပြေးရပါတယ်ရှင်ဒါတော့ကျမတို့ကဟိုတင်နန်းမိပြရဲ့အဲ့ဒီအမြင်ကြမှုအောက်မှာပေါ့ရှင်အဲ့တိုင်းမှာတစိုက်မမှတ်လုပ်ခဲ့ပါလေရှင
်သူသည်တိုင်းကတော့မျိုးသားတွေပို့ပြီးတော့ကျွမ်းကျင်နေအားကစားပေါ့နော်ဆိုတဲ့နေရာမှာအမျိုးသမီးတူဦးအနေနဲ့ရောတိုင်းလုပ်တဲ့နေရာမှာဘယ်လိုမျိုးအခက်အခဲတွေရှိခဲ့ပါလဲ
အခက်အခဲကကျတော့တစ်ခါတလေသူကျမတို့ကတကယ်ကျင့်တဲ့သဘောပေါ့တင်းတဲ့ပုံနဲ့အဲ့လိုမျိုးရှင်ပြိုင်ကြီးတိုက်ခိုက်ရမယ်ဆိုရင်တစ်ခါတလေဆိုကျမကမင်းကလေးအချင်းချင်းနဲ့တိုက်ခိုက်ရတယ်လို့အမင်းကလေးနဲ့အမျိုးသားနဲ့လည်းအဲ့လိုမျိုးတွဲဆက်ပြီးတော့မှလည်းပြီးချင်းရပါလေရှင်တစ်ခါတလေအဲ့ဒီအခက်အခဲလေးတွေလည်းရှိပါတယ
်ဘာလို့အခက်အခဲရှိတာလဲရှင်အဲ့လိုဆို
အခက်အခဲဆိုတာရင်တော့ကျတော့မင်းကလေးအချင်းချင်းကအကြောင်းမဟုတ်ဘူးရှင်အယောက်ျားလေးတွေကျတော့ဟာကိုယ်ထားမယ်နေရာတို့ဘာလို့ဆိုရင်နည်းနည်းတိုက်ခွက်လေးတွေကတော့နည်းနည်းထိန်းပြီးတော့ကစားပါလေရှင
်မြန်မာနိုင်ငံမှာပေါ့နော်တိုင်းလိုမျိုးအကစားနေရပေါ့နော်အမျိုးသမီးတွေဝါသနာပါလာအောင်ဘယ်လိုအားပေးမလဲရှင
်ဘယ်လိုအားပေးလဲဆိုအမမန်တော့အမျိုးသမီးတိုင်းအားလုံးဟာလေကိုယ်ခံပညာတက်ထားတာတော့အကောင်းဆုံးပဲဖြစ်ပါလေရှင်တိုင်းတက်ထားတဲ့ဆိုတော့လေကိုယ့်လည်းဘယ်သူမှမစော်ကားရဲဘူးပေါ့ရှင်အဲပြောရင်ကိုယ့်လည်းလုံခြုံမှုရှိတာပေါ့
တိုင်းတို့ချက်တောင်တို့ဒီ table tennis တို့ရိုက်တဲ့နေရာမှာတစ်ဖက်မှာလည်းပညာရေးရလေးစီးပူးနေတယ်ဆိုတော့ဘယ်လိုမျိုးပညာရေးနဲ့ဒီအားကစားကိုမျှတအောင်ပေါ့နော်ဘယ်လိုချိန်ခွင်ရှာ
ဟုတ်ကဲ့
ပြီလဲရှင်မသိစော်လဲ
အဲ့ဒါကြတော့ကျမတို့အားကစားကလေမနက် training ညနေ training အဲ့လိုမျိုးလေးတွေရှိပါတယ်ရှင်ကျန်တဲ့အချိန်ဒီမှာကျတော့အမှကျောင်းအချိန်ကျတော့ကျောင်းကိုတက်လိုက်ပါတယ်ရှင်ကျမကတော့တိတ်ပန်ဘောဂျူပါဒီကနဲ့ကျောင်းပြီးခဲ့ပါတယ်ရှင်ဆက်ကြတော့ရှင်ဟိုကညပိုင်းဆိုရင်ချစ်မကြီးရောက်ဆိုစားပြပါပြီရှင
်မတူစာလွင်နေတဲ့အခုလိုမျိုး table tennis မှာပေါ့နော်စပွဲတင် tennis မှာ
က
ဘာတိုင်ဖြစ်လာပြီဆိုတဲ့ခါကျတော့တိုင်လုပ်ဖို့အလားလားဘယ်လိုရှိပါလဲရှင
်တိုင်လုပ်ဖို့ခါကျတော့အဲ့ဒါရှင်ကဘာအဖွဲ့ချုပ်ကနေပြီးတော့မှသူတို့တွေကဟိုကျမတို့မြန်မာနိုင်ငံကကိုစားပြီးတိုင်ဆိုမှသူကဖိတ်ခေါ်ပါနိုင်ရှင်အဲ့ကဘာပြန်ဝယ်ဒီမှာအဲ့ဒီဟာကျရင်ကျမတို့ကသွားပြီးတော့မှတိုင်တာဝန်ထမ်းဆောင်ပါမယ်ရှင
်တိုင်လုပ်တဲ့နေရာမှာအမျိုးသမီးတိုင်ဘယ်နှဦးလောက်ရှိပါလဲရှင
်ကျမတို့ဒီမှာလိုကယ်တိုင်းက9ဦးလောက်ရှိပါလဲရှင်မျိုးသမီးတွေကြည့်ပါမယ
်ဆိုတော့ဒီအရှိတောင်ရှာကစားပြိုင်ပွဲတွေကမတူစားလူရင်းလေးတိုင်းလုတ်ခဲ့တယ်ဆိုတော့အဲ့ဒီအတွေ့အကြုံတွေနည်းနည်းမျှဝေပါလားရှင
်ကျမတို့ဒီမြန်မာနိုင်ငံအချင်းချင်းဖြစ်ချင်းပါတဲ့ပွဲမှာပေါ့နော်အိန္ဒိယနိုင်ငံတွေကလာပြီးတော့မှရှင်ပြိုင်ပါတယ်အဲ့ဒီမှာတော့အာသာသမားအလုံးကလည်းစီကံရှိကြပါတယ်တိတ်ပြီးတော့မှဟိုခက်လေးကျတဲ့နောက်ဖြည့်ရှင်းခဲ့ရတာကိုတိတ်မရှိခဲ့ပါဘူးရှင
်နောက်ဆုံးအနေနဲ့ပေါ့နော်မတူစားလူရင်းအခုလိုကမ္ဘာတိုင်းဖြစ်ရွေးချယ်ခြင်းခံရပြီဆိုတဲ့ခါကျတော့မတူစားလူရင်းတို့ရဲ့ဇပွဲတင်တင်းနစ်အာကစားလောကမှာပေါ့နော်ဘယ်လိုမျိုး တုံ့ပြန်မှုတွေပေါ်ထွက်လာပါလဲရှင
်အခုဆိုရင်ကျမတို့ဒီအကစားသမားတဲမှာဒီမဲ့ကျမတို့ကဘာတိုင်းဖြစ်သွားတာ3ယောက်ရှိပါတယ်ရှင်ကျမအပါဝင်အမျိုးသားယောက်ျားလေး၂ယောက်လေသူစုပေါင်းမြန်မာနိုင်ငံက၃ယောက်သာကပ္ပတန်ဖြစ်ခဲ့ပါတယ်ရှင်။ဒါလို့ဖြစ်တဲ့အတွက်အားလုံးကလည်းဝိုင်းပြီးတော့မှကျမတို့ကိုဂုဏ်ပြုကြပါတယ်ရှင်။ကျမကိုယ်တိုင်ကလည်းကျမကဒီမြန်မာနိုင်ငံအနေနဲ့မြန်မာအမျိုးသမီးတယောက်အနေနဲ့ကျမဒီလိုကပ္ပအဆင့်ထိတက်လမ်းနိုင်ခဲ့တဲ့အတွက်ကျမမြန်မာအမျိုးသမီးများကိုယ်စားကျမကိုယ်တိုင်ကလည်းဂုဏ်ဝမ်းမြောက်ပါတယ်လို့ပြောချင်ပါတယ်ရှင်။
Cause it only serves to make me more determined to achieve my final goal and I come back even stronger
ဒေါ်လာလတန်စီစဉ်တင်ဆက်ပေးနေတဲ့အမျိုးသမီးကဏ္ဍကိုနားဆင်ကြကြရတာပါဒီစီစဉ်ကိုအခုလိုတောက်ကြနေညပိုင်းမှာအသစ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့စနေမနေ့ပိုင်းမှာနားဆင်နိုင်ကြပါတယ်ရှင်အခုဆက်ပြီးနားဆင်ကြရမယ့်သုတဆုံးလက်အမေရိကန်တခွင်စီစဉ်မှာတော့အခုတလောအမေရိကန်ပြည်ထောင်စုမှာနိုင်ငံရေးအရာအရေးပါဆုံးကိစ္စတစ်ခုအဖြစ်ထိတ်တန့်ကိုရောက်လာနေတဲ့လူဝင်မှုကြီးကြပ်ရေးပြောင်းလဲရေးအတွက်ဆောင်ရွက်နေကြတာတွေကိုကိုဇော်ဝင်းလှိုင်ကစီစဉ်ပြီးတော့မက်ခင်ဖြူထွေးနဲ့အတူတင်ပြပေးထားပါတယ်ရှင်
ကင်ပီထွေးရေအမေရိကန်ပြည်ထောင်စုဟာ immigrants လို့ခေါ်တဲ့ကမ္ဘာနိုင်ငံအသီးသီးကလာရောက်ရွှေ့ပြောင်းနေထိုင်သူတွေနဲ့အဖွဲ့အစည်းတည်ထောင်ထားတဲ့တိုင်းပြည်ဆိုတာတော့သိတယ်မလား
သိပါတော့အမေရိကန်ပြည်ထောင်စုကိုစပြီးတော့တည်ကလေးကဥရောပကအင်္ဂလန်တို့ပြင်သစ်တို့ပေါ်တူဂီတို့စပိန်တို့ဒီလိုနိုင်ငံတွေကနေပြီးတော့ဒီကိုရောက်လာကြတဲ့သူတွေနဲ့ဖွဲ့စည်းထားတာပဲဟာ
ဟုတ်တယ်ဗျခရစ်စတိုဖာကိုလံဘတ်စ်ကအမေရိကတိုက်ကြီးကိုစတင်တွေ့ရှိပြီးတဲ့နောက်ပိုင်းအစပိုင်းကာလတွေမှာတော့ဥရောပတိုက်သားတွေအများစုပါဝင်တာပေါ့အထူးသဖြင့်တော့အင်္ဂလန်တို့အိုင်ယာလန်တို့စတဲ့အဲ့ဒီအချိန်ကဘာသာရေးလူမျိုးရေးဖိနှိပ်မှုအောက်ကနေနယ်မြေသစ်ရှာဖွေဖို့ဘေးလွရာကိုထွက်ပြေးလာကြတဲ့သူတွေနဲ့ဖွဲ့စည်းထားတာဆိုရင်တော့မမှားဘူးပေါ့ဗျာဒါပေမဲ့အခုဒီဝက်ခင်မှာတော့အမေရိကန်ပြည်ထောင်စုဟာဥရောပတိုက်သားလူမျိုးတွေကြီးပဲမဟုတ်တော့ပဲခမရတို့ကျွန်တော်တို့လိုအာရှတိုက်သားတွေအာဖရိကတိုက်သားတွေနဲ့အခုတဖြည်းဖြည်းနဲ့လူဦးရေမကြခင်မှာအများဆုံးဖြစ်လာတော့မယ်လို့ခန့်မှန်းထားကြတဲ့လက်တီနိုလို့ခေါ်တဲ့တောင်အမေရိကတိုက်သားတွေလက်တင်အမေရိကတိုက်သားတွေမက္ကဆီကိုနိုင်ငံသားတွေအများပြားလဲရှိနေတာဗ
ျဟုတ်တယ်နော်အခုနောက်ပိုင်းသတင်းတွေထဲမှာကြားကြားနေရတယ်လက်တီနိုအီမီဂရန့်တွေလို့ခေါ်တဲ့ဒီစပိန်ဘာသာစကားကိုပြောတဲ့သူအကြီးအကျယ်ကတော်တော်များလာနေတာသိသားတယ်ကျမတို့နေတဲ့ဝါရှင်တန်ဒီစီတဝိုက်မှာလည်းတော်တော်များတယ်လေ
ဟုတ်တယ်ဗျသူတို့တွေများလာတဲ့အတွက်ကြောင့်ပဲအခုအမေရိကန်မှာလူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်ပြီးသမ္မတဩဘားမားအစိုးရနဲ့အတိုက်ခံရီပပ်ဘလီကန်ပါတီတွေအကြားအခြေတင်ညှဉ်းခုံစရာတွေဖြစ်လာနေရတယ်လေ
immigrant ဆိုပေမဲ့လည်းတရားဝင်လာတဲ့သူနဲ့တရားမဝင်လာတဲ့သူဆိုပြီးတော့ကွဲသေးတယ်မဟုတ်လားကိုစော်ဝင်လာရဲ့
ကွဲတာပေါ့ဗျာရေပွင့်အားဖြင့်တော့အာရှတိုက်တို့အာဖရိကတိုက်တို့ကရောက်လာကြတဲ့သူအများစုကတော့အမေရိကန်ပြည်ထောင်စုကနစ်စင်တတ်မှတ်ထားတဲ့အရေးအတွက်အတိုင်း DV လို့ခေါ်တဲ့ green card ပေါက်ပြီးရောက်လာကြတဲ့သူတွေရှိသလို resettlement လို့ခေါ်တဲ့ဒုက္ခသည်တွေကိုအထူးအစီအစဉ်နဲ့ရွှေ့ပြောင်းနေထိုင်ခွင့်ပြုတဲ့အစီအစဉ်ဆိုတာနဲ့ရောက်လာကြတာလေဒါပေမဲ့ latino တွေကြတော့နေဆက်ဖြတ်ကျော်ပြီးအလုံးအရင်းနဲ့တရားမဝင်ရောက်လာကြတာဒီနိုင်ငံမှာတရားမဝင်လာရောက်နေထိုင်နေတဲ့အဲ့ဒီလက်တီနိုတွေကတန်ပေါင်းများစွာရှိပြီးအရန်များလွန်းလို့ပြည်တွင်းအမေရိကန်စီးပွားရေးကိုအကျိုးသက်ရောက်မှုတွေရှိနေတာကြောင့်သူတို့ကိုတဖြည်းဖြည်းချင်းနိုင်ငံသားအဖြစ်အသိအမှတ်ပြုဖို့သမ္မတဩဘားမားဦးဆောင်တဲ့ဒီမိုကရက်တစ်ပါတီဝင်တွေကလိုလားနေပေမဲ့လည်းအတိုက်ခံရီပပ်ဘလစ်ကန်ပါတီတွေဘက်ကအဲ့ဒါကိုကန့်ကွက်နေကြတာလေ
ဒါဆိုဒီကိစ္စကိုဘယ်လိုဖြေရှင်းကြမလဲလဲကျမကတော့ကိုကိုတိုင်ကဒီဒုက္ခသည်အဖြစ်နဲ့တခြားတိုင်းမြေမှာနေပြီးတော့တရားမဝင်နေထိုင်ရတဲ့သူတွေအတွက်ကိုချင်းစာမိတယ်
မကင်ဖြူထွေးလို့သဘောထားရှိတဲ့သူတွေအမေရိကန်မှာလည်းအများကြီးရှိပါတယ်ဗျဒီမှာအမေရိကန်နိုင်ငံသားဖြစ်ပြီးတရားဝင်နေထိုင်နေကြတဲ့လက်တီနိုတွေအပြင်လူဝင်မှုကြီးကြပ်ရေးကိစ္စတွေမှာသဘောထားပြောင်းပြောင်းနေတဲ့သူတွေအမေရိကဟာတခြားတိုင်းပြည်ကရွှေ့ပြောင်းလာရောက်နေထိုင်တဲ့သူတွေနဲ့ဖွဲ့စည်းတည်ထောင်ထားတဲ့တိုင်းပြည်ဖြစ်တဲ့အတွက်အဲ့ဒီမူအတိုင်းဆက်ရက်တည်ပြီးဒီမှာတရားမဝင်လာရောက်နေထိုင်သူတွေကိုလည်းနိုင်ငံသားဖြစ်ခွင့်ပြုမဲ့ဥပဒေသစ်တွေချမှတ်တဲ့နယ်လို့ယူဆတဲ့သူတွေလည်းဒုနဲ့ဒေးပဲဒီထက်မှသမ္မတဗရက်အိုဘားမားလည်းပါတယ်လေ
America cannot wait forever for them to act. And that's why today I'm beginning a new effort to fix as much of our immigration system as I can.
ကျွန်တော်ကဆုံးဖြတ်ချက်ချဖို့အတွက် American ပြည်သူတွေမစောင့်နိုင်တော့ဘူး။ဒါကြောင့်လူဝင်မှုကြီးကြပ်ရေးဆိုင်ရာဥပဒေကိုကျွန်တော်တို့ဟာကျွန်တော်တို့အတက်နိုင်ဆုံးပြင်ဆင်လို့ရအောင်ဒီကနေ့ကစပြီးတော့လှုပ်ဆောင်ပါတော့မယ်
။ Texas ပြည်နယ်အုပ်ချုပ်ရေးမှူး Rick Perry နဲ့တွေ့ဆုံပြီးလတ်တလောဖြစ်ပေါ်နေတဲ့လူဝင်မှုကြီးကြပ်ရေးပဋိပက္ခတွေနဲ့ပတ်သက်ပြီးတော့လည်းဇူလိုင်လ10ရက်နေ့ကသူ့သဘောထားကိုသမ္မတဩဘားမားကသတင်းထုတ်တွေကိုအခုလိုပြောခဲ့သေးတယ်ဗ
ျ Well we intend to do the right thing by these children their parents need to know that this is an incredibly dangerous situation
ဒီကလေးတွေနဲ့ပတ်သက်လို့ကျွန်တော်တို့အနေနဲ့အမှန်ကန်ဆုံးလှုပ်ဆောင်ပေးခြင်းပေမဲ့သူတို့တွေဒီလိုရောက်လာကြတာဟာအမတန်အန္တရာယ်ကြီးတယ်။နောက်သူတို့အနေနဲ့ဒီမှာနေလို့ရနိုင်မှာမဟုတ်ဘူးဆိုတာကိုသူတို့မိဘတွေလည်းသိတဲ့နေ
။အခုရက်တည်းဒီအမေရိကန်နိုင်ငံတဲကိုခလီးငယ်တွေအလုံးရင်းနဲ့ဝင်လာနေတယ်ဆိုတဲ့သတင်းတွေလည်းအမေရိကန်နိုင်ငံမီဒီယာတွေမှာအတော်လေးအပြောများနေတယ်နော်
။ဟုတ်တယ်ဗျ။အဲ့ဒါကြောင့်လဲလူဝင်မှုကြီးကြပ်ရေးဥပဒေကိုပြင်ဖို့အတွက်ပိုးပြီးလူပြောများလာတာပေါ့။သမရဩဘာမားအစိုးရကဒီတန်းပြည်ထဲမှာရောက်နေပြီးဗီဇာတက်တန်းကုန်သွားတဲ့သူတွေနောက်တရားမဝင်ဝင်ရောက်နေထိုင်သူတွေအတွက်သမရရဲ့အထူးအမိန့်ထုတ်ပြန်ပြီးမက္ကဆီကိုနယ်စပ်ကတဆင့်ဝင်လာတဲ့သူတွေကိုဟန်တားနိုင်ရေးအတွက်ဥပဒေကိုပြင်ဖို့စ조사နေတာလေအဲ့ဒီထောင်ထဲချီတဲ့ကလေးတွေကလည်းအမေရိကန်အစိုးရကသူတို့ကိုပြန်မပို့ပါဘူးဆိုတဲ့မျှော်လင့်ချက်နဲ့လွန်ခဲ့တဲ့လအနေငယ်ကစပြီးတော့အလုံးအင်းနဲ့ဝင်လာကြတာအဲ့ဒါကြောင့်အခုရပိုင်းအတွင်းအခြေအနေတွေကအမြန်ဦးစားပေးလှုပ်ဆောင်ရမယ့်ကိစ္စလို့ဖြစ်လာတာလေ
ဒါကြောင့်သမရဥပမာအစိုးရကဒီကိစ္စကိုက်တွဲဖြေရှင်းမှုအတွက်လွှတ်တော်ထံမှာငွေတောင်းနေတာဖြစ်မဲ့ထင်တယ်နော
်ဟုတ်တယ်ဗျတောင်းတာမှနည်းနည်းနော်တော့မဟုတ်ဘူးအစကတော့လက်တလောဖြစ်ပေါ်နေတဲ့ကိစ္စတွေရောအရင်ကရှိနေပြီးသားပြဿနာတွေပါကိုက်တွဲဖြေရှင်းဖို့ဝန်ထမ်းအသစ်တွေငားဖို့ကြွန့်ကျင်တဲ့သူတွေခေါ်ဖို့ဆိုပြီးသမရဥပမာကဒေါ်လာတန်း1000တောင်းတယ်လေဒါပေမဲ့အဲ့ဒါနဲ့မလောက်ဘူးဆိုပြီးအခုတော့တန်ပေါင်း3900တိုးတောင်းထားတယ်အဲ့ဒီငွေတွေကတန်း1600လောက်ကိုတော့လူမောင်ခိုကူးတဲ့သူတွေကိုစုံစမ်းဖော်ထုတ်အရေးယူဖို့နေဆက်ဒေတာတစ်လျှောက်လေကြောင်းကစောင့်ကြည့်တဲ့အစီအစဉ်တွေတိုးချဲ့လှုပ်ဆောင်ဖို့အပါအဝင်နေဆက်လူညိုရေးကိစ္စတွေမှာအသုံးချသွားမယ်လို့သမရအိမ်မျိုးတော်အရာရှိတွေကပြောတယ်လေ။ကြံငွေတချို့ကိုတော့တရားမဝင်ရောက်နေကြတဲ့သူတွေနေရပြန်ပို့နိုင်ရေးအတွက်အထူးတရားသူကြီးအဖွဲ့ခံထားပြီးတစ်နှစ်မှာလူပေါင်း5000ခွဲလောက်ကနေ8000ခွဲလောက်အထိပြန်ပို့နိုင်ရေးအတွက်စီစဉ်ဆောင်ရွက်သွားမယ်လို့အိမ်မျိုးတော်ပြောခွင့်ရ George Arnes ကပြောတယ်လေ။
We're also seeking, as we've been discussing now, the greater authority that the Secretary of Homeland Security could use to more efficiently.
ဒီတိုင်းပြည်ထဲမှာတရားဝင်နေထိုင်ခွင့်မရှိဘဲဆက်နေနေတဲ့သူတွေကိုထိထိရောက်ရောက်ပြန်ပို့နိုင်ရေးအတွက်အမိမြေလုံခြုံရေးဝန်ကြီးဌာနကိုပုံမလုတ်ပိုင်ခွင့်အာဏာပေးဖို့အတွက်လည်းကျွန်တော်တို့တောင်းဆိုထားပါတယ်
။နောက်အဲ့ဒီထက်ကတန်း1800လောက်ကိုတော့အုတ်ထင်းသူမပါဘဲရောက်လာကြတဲ့အသက်မပြည့်သေးတဲ့ကလေးငယ်တွေကိုကြီးရှုံဆောင်ရှောက်တဲ့နေရာမှာအသုံးပြုဖို့ကျန်းမာရေးနဲ့လူမှုဖွံ့ဖြိုးရေးဝန်ကြီးဌာနကိုပေးမယ်တဲ့။
အမေရိကန်မှာလည်းမြန်မာပြည်လိုပါပဲလားကုစော်ဝင်လာရဲ့တရားဝင်လာနေတဲ့သူတို့တရားဝင်နေတဲ့သူတို့ရှုပ်ရှက်ကိုခတ်နေတာပဲလားရှင်လူဝင်မှုကြီးကြပ်ရေးဆိုပေမဲ့လည်းအမိမြေလုံခြုံရေးတို့တရားရေးဌာနတို့အပြင်ကျန်းမာရေးနဲ့လူမှုဖူလုံရေးတောင်ပါလိုက်သေးတယ
်ဒါရင်ဘက်ကအုံးမလဲမခင်ဖြူထွေးရဲ့မက္ကဆီကိုဂွာတီမာလာဟွန်ဒူရပ်စ်အယ်ဆာဗေရိုစတဲ့နိုင်ငံတွေမှာအမေရိကန်ကိုမလာကြဖို့မတမာသူတွေကယုံနှန်းစကားတွေလျှောက်ပြောပြီးသွေးဆောင်ဖျားယောက်နာကိုနားမယောင်ကြဖို့ဝါရဖြန့်ချီရေးလုပ်ဖို့ဆိုပြီးနိုင်ငံခြားရေးဝန်ကြီးဌာနကိုလည်းအဲ့ဒီငွေတန်း3900တဲကနေတန်း300ကိုထောက်ပံ့ပေးမယ်တဲ့ဗျ။နောက်အဲ့ဒီလူတွေမိမိတိုင်းပြည်အသီးသီးကိုပြန်ရောက်သွားကြပြီဆိုရင်လည်းသူတို့ဘဝပြန်လဲထူထောင်ရေးလုပ်ငန်းတွေမှာအထောက်အကူပြုဖို့အတွက်အဲ့ဒီငွေတွေကပဲအထိုက်လျောက်ထောက်ပံ့ပေးသွားအောင်မယ်ဆိုပဲ
။ဒါပေမဲ့အစိုးရမှပြောခဲ့တာကတော့ Republican Party ဘက်ကလူဝင်မှုကြီးကြပ်ရေးနဲ့ဆိုင်တဲ့ပြုပြင်ပြောင်းလဲမှုတွေကိုလက်မခံဘူးမလုပ်ချင်ကြဘူးဆိုသူတို့ကသမရတောင်းဆိုတဲ့အတိုင်းလိုက်ရောပါမလားရှင့်။
သူတို့ကလုံးဝကြီးညင်းနေတာတော့မဟုတ်ဘူးဗျသူတို့လိုချင်တဲ့ပုံစံနဲ့ပြောင်းကျင်နေဆိုတဲ့သဘောမျိုးတက်ရောက်နေတယ်ဘာလို့လဲဆိုတော့ဒါကိုလုံးဝကြီးညင်းပယ်လိုက်မယ်ဆိုရင်ရွေးကောက်ပွဲတွေမှာလက်တီနိုတွေရဲ့မဲတွေကိုမရဘဲဖြစ်ကုန်ပါလေပြီးခဲ့တဲ့သမရရွေးကောက်ပွဲမှာတောင်းလက်တီနိုတွေရဲ့မဲကြောင့်သမရဩဘားမားအနိုင်ရတယ်ဆိုတဲ့အယူဆမျိုးဖြစ်နေကြတာနောက်အခုကိစ္စကလည်းရုတ်တရက်အရေးပေါ်ကိစ္စလို့ဖြစ်သွားတာလေအုတ်ထင်းသူမပါတဲ့ကလေးငယ်တွေကြီးပဲထောင်တောင်းချီပြီးနေဆက်ကနေဖြတ်ဝင်လာကြတာဆိုတော့သူတို့ကိုဒီအတိုင်းလဲပြစ်ထားလို့မရပြန်ပို့မယ်ဆိုပြန်တော့လဲအခက်အခဲကရှိနေပြန်ဒါကြောင့်လဲတက်ဆက်စ်ပြည်နယ်ကိုစားပြု Republican အထက်လွှတ်တော်အမတ် Ted Poe ကအီရန်လုံခြုံရေးအတွက်တော့အမေရိကန်တွေကအများကြီးအကုန်ကြခံပြီးလှုပ်ပေးနေပြီးတော့ကိုတန်းပြည်နယ်စပ်လုံခြုံရေးကိုတော့ဖြစ်မြအောင်မလုပ်ဘူးဆိုပြီးပြီးခဲ့တဲ့ရက်ပိုင်းအတွင်းကပဲသမ္မတဩဘားမားကိုအပြစ်တင်ပြောဆိုလိုက်သေးတယ်လေ
Appropriate money that is still going for nation building in Iraq to fund the National Guard on our southern border
ဒါနဲ့ဒီပါဦးအခုအုတ်ထင်းသူမပါဘဲနဲ့ရောက်လာကြတယ်ဆိုတော့ကလေးတွေအကြီးအတွက်ကဘလောက်တောင်ရှိလို့လဲကိုစော်ဝင်လာရဲ့
အခုလစားပိုင်းအထိအစိုးရကထုတ်ပြန်ထားတဲ့စီးရင်စရာတွေအရဆိုရင်တော့မက္ကဆီကိုနယ်စပ်ကိုဖျက်ကျော်ဝင်ရောက်လာတဲ့အဲ့ဒီအုတ်ထင်းသူမပါတဲ့အသက်မပြည့်သေးတဲ့ကလေးငယ်အကြီးအတွက်ဟာ9200ကျော်တယ်တဲ့အမေရိကန်နိုင်ငံထဲမှာတရားမဝင်ဝင်ရောက်နေထိုင်သူတွေအကြီးအတွက်ကတော့ 17.8 တန်းလောက်ရှိတယ်လို့ဆိုတယ
်အမလီလီမလဲပါလားနော်အမေရိကမှာတရားမဝင်ရောက်နေတဲ့သူအရေအတွက်ကတချို့တိုင်းပြည်တွေကလူရည်ထက်တောင်များနေတယ်လို့ပဲ
ကိုဇော်ဝင်းလိုင်းစီစဉ်တင်ဆက်ပေးတဲ့သုတဆုံးလင်း
အမေရိကန်ရဲ့လက်ရှိလူဝင်မှုကြီးကြပ်ရေးဥပဒေကိုပြင်ဖို့
ကိုဇော်ဝင်းလိုင်းစီစဉ်တင်ဆက်ပေးတဲ့တူတာဆောင်လင်အမေရိကန်တခွင်ကိုအခုလိုတောက်ကြနေညပိုင်းမှာအစ်ထုတ်ဝင်လွင်ပြီးတော့ပြန်လည်ထုတ်လွှင့်ချက်ကိုတော့အင်္ဂါမနေ့ပိုင်းမှာနားဆင်နိုင်ပါတယ်ရှင်။အခုနောက်ဆုံးသိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ကြရမှာပါ။တဘာဝလေးစွမ်းအင်ကိုအသုံးချပြီးလူသားတွေဘလို့များအကျိုးပြုလုပ်ငန်းတွေဖန်တီးကြမလဲဆိုတာကိုဒေါက်ခင်မျိုးသက်ကပြောပြပေးပါမယ်ရှင်။
ဒီတစ်ပတ်တော့တဘာဝကပေးတဲ့မကုံခန်းနိုင်တဲ့လေကနေစွန့်ရင်ထုတ်ယူတဲ့ကံယူရန်ဒေတာတွေကလေတလက်တွေကနေမုန်တိုင်းတွေကိုဘယ်လိုအားပျော်စေလဲဆိုရဲအမေရိကန်သိပ္ပံပညာရှင်တွေရဲ့လေးလာတွေ့ရှိချက်တွေကိုပြောပြပါရစေ။ဒီကနေ့ကဘာမှာလျှက်စစ်ဓာတ်အားရရှိဖို့အတွက်အလင်းမြန်အသုံးပြုလာတဲ့စွန့်ရင်တစ်ခုကတော့wind energy လို့ခေါ်တဲ့လေစွမ်းအင်ပဲဖြစ်ပါတယ်2012ခုနှစ်အတွင်းမှာပဲကမ္ဘာတဝန်းလေစွမ်းအင်အသုံးချမှုက19ရာခိုင်နှုန်းတိုးတက်လာပြီးတာပိုင်ပေါင်း3000ခွဲကျော်နိုင်ငံပေါင်း90မှာလေပတ်နေကြပြီဖြစ်ပါတယ်ဒီလေစွမ်းအင်တာပိုင်တွေဟာလျှက်စစ်ကိုဖန်တီးနိုင်အောင်သာမကပဲကံယူရန် hurricane မုန်တိုင်းတွေကိုပါအားပျော်စေနိုင်နိုင်မယ်လို့ယူဆလာကြပါတယ်ဒီကြောင်လ ీల တွေ့ရှိချက်တွေနဲ့ပတ်သက်ပြီး VOA သတင်းတောက် Rosing Scovel မေးမြန်းထားချက်တွေကိုပြောပြပေးပါရစေ။ Stanford တက္ကသိုလ် Engineer ဌာနကပါမောက်က Mark Jacobson ဟာလေတုညဉ့်ဉန်းမှုတွေစွန့်ရင်ကမ္ဘာရာသီဥတုနဲ့မိုးလေဝသဆိုင်ရာတွေကိုလေ့လာတဲ့အလွန်ရှုပ်ထွေးတဲ့ကွန်ပျူတာပုံစံတစ်ခုကိုဆယ်စုနှစ်အတော်များများစူးစမ်းပြီးပြုစုခဲ့သူပါ။အခုတဘာဝကပြီးတဲ့မကုံခန်းနိုင်တဲ့နေလေနဲ့ရေတွေကနေစွန့်ရင်ထုတ်ယူတဲ့ဆက်မှုလုပ်ငန်းတွေထဲမှာကံယူရန်ဒေသတွေမှာတည်ထားတဲ့လေအားသုံးစေယုံတွေကို hurricane မုန်တိုင်းရဲ့ပြင်းအားကဖျက်ဆီးပစ်နိုင်မပစ်နိုင်မေးခွန်းထုတ်เสียဖြစ်လာချိန်မှာတော့ပါမောက်ခ်ဂျေကော့ပ်ဆန်ကသူ့ရဲ့ computer model တွေနဲ့တွေ့ချက်ခဲ့ပါတယ
် The first thought I had was well maybe the turbines would extract enough power from the hurricane
တမောဆုံးကျွန်တော်ခေါင်းထဲဝင်လာတဲ့အတွေ့ကတကယ်လို့များဒီ hurricane မှာရှိတဲ့စွမ်းအင်တွေကိုတာပိုင်တွေကနေယူပြီးသုံးလိုက်နိုင်မယ်ဆိုရင်ဒီ hurricane ဆိုတာပျောက်သွားနိုင်တယ်ဆိုတာပါပဲဒါပေမဲ့ကနန်းတွေသုံးပြီးတွက်ချက်မပြနိုင်သေးဘူးဒါကိုတက်တည်ပြလို့မရနိုင်ဘူးလေ
ဒါကိုတက်တည်ပြလို့ရအောင်ကနန်းတင်ချာကင်းကနန်းတွေနဲ့သူ့ရဲ့ computer model ထဲမှာထည့်ပြီးတွက်ချက်ထားတာကို nature communication စာဆောင်ထဲမှာဖော်ပြခဲ့ပါတယ် American အရှိဘက်ချမ်းနဲ့ပင်လယ်ကွေ့ကံယူရန်ဒေသတလွှားမှာမကြသေးခင်နှစ်တွေအတွင်းရိုက်ခတ်ခဲ့တဲ့ပြင်းထန်တဲ့ hurricane မုန်တိုင်းကြီးတွေထဲက၃ခုကိုတိုင်းထွာထားတဲ့အချက်လက်ကိန်းဂဏန်းတွေကိုသူကသုံးခဲ့တာပါသူ့ရဲ့ computer model ထဲမှာဒီမုန်တိုင်းကြီးတွေကြောက်ရွာလမ်းကြောင်းထဲမှာလေစွန့်ရင်၃တာပိုင်ဆက်ကြီးတွေတောင်းနဲ့ချီးပြီးချထားရင်ဘာဖြစ်မလဲဆိုတာကိုထည့်သွင်းတွက်ချက်ခဲ့ပါတယ်
We found that the hurricanes would be dissipated quite a bit if you have large arrays of offshore wind turbines
ကျွန်တော်ဒီသားကလေစွန့်ရင်၃တာပိုင်ဆက်ကြီးတွေမှာဒလေကြီးတွေရှိမယ်ဆိုရင် hurricane မုန်တိုင်းကတနေရာတည်းဝင်တိုးမနေတော့ပဲသူ့ရဲ့အရှိန်ပြန့်သွားတာကိုတွေ့ရပါတယ်မုန်တိုင်းပြင်းအားဟာ89ရာခိုင်နှုန်းလောက်အထိယော့သွားနိုင်တယ်လို့လေတိုင်နှုန်းကလည်းရာခိုင်နှုန်း90လောက်ဒါမှမဟုတ်ဒီထက်ပိုပြီးတော့တောင်မှယော့သွားတာကိုတွေ့ရပါတယ
်အခုလိုလေတိုင်နှုန်းယော့သွားတဲ့အတွက်တာပိုင်တွေပျက်စီးမဲ့အန္တရာယ်ကိုလည်းအကာအကွယ်ပေးရရောက်နေတာပါ hurricane ဝင်လာပြီဆိုရင်မုန်တိုင်းထိပ်ဖျားမှာရှိနေတဲ့စွမ်းအင်ကိုလဲနေတဲ့ဒလက်တွေကနေဖယ်လိုက်နိုင်တယ်လို့အနောက်ဘက်ကလေကိုပါအားပျော်စေတယ်လို့ပါမောက်ခ်ဂျေကော့ပ်ဆန်ကရှင်းပြပါတယ်ဒီလိုအရှိန်လျော့သွားတာဟာလှိုင်းလုံးကြီးတွေကိုတိတ်မြင့်တက်မလာစေပဲကမ်းခြေကိုလာရိုက်စေတဲ့လှိုင်းတွေကိုတွန်းအားပေးတဲ့လေရဲ့ပြင်းအားကိုပါလျော့ပါစေတယ်လို့ဆိုပါတယ်
So by the time the hurricane gets to shore it's significantly weakened and
ဒီဖြစ်စဉ်က hurricane မုန်တိုင်းကမ်းခြေကိုဝင်တဲ့အခါမှာတိတိတတကိုအားပျော့သွားစေတာပါမုန်တိုင်းအားပြင်းနေဆိုတာလေကရေပြင်ပေါ်မှာအတော်ဝေးဝေးဖြတ်လာပြီးတိုက်ခိုက်ချိန်ကရလာတာမို့သူအားပျော့သွားရင်မုန်တိုင်းလည်းအားပျော့သွားတာမျိုးပါဒါကြောင့်ကမ်းလွန်ပင်လယ်ပြင်ထဲမှာတာပိုင်ဒလက်ကြီးတွေချထားမယ်ဆိုရင်ရလာနိုင်တဲ့အကျိုးနှစ်ခုကလေပြင်းအားကိုရောစေမယ်။နောက်မုန်တိုင်းကိုပါအားပျော့သွားစေမှာဖြစ်ပါတယ်
။ပ ပမောက္ခဂျေကော့ဆန်နဲ့တူသူတေသနာလှုပ်ဆောင်ခဲ့တဲ့သူကတော့ဒလဝဲတက္ကသိုလ်ကပမောက္ခခရစ်စတီနာအာချာပါမုံတိုင်းအားပြင်းလာမယ်ဆိုရင်ရေကြီးလာတာနဲ့အမျှတေဆုံးမှုတွေလည်းနောက်ဆက်တွဲတွေ့လာရမှာဖြစ်ပါတယ်ဒီလိုမျိုးမတွေ့ကြုံစေရဖို့အတွက်ရေတားနိုင်တဲ့နံရံတွေကျွန်းတွေကိုချထားပြီးမုံတိုင်းလာရလမ်းကြောင်းမှာဂျားကန်တပွဲလှုပ်ထားပေးနိုင်တယ်လို့ပမောက္ခအာချာကပြောပါတယ်
We thought we could actually act on the wind, which is the driving force of
မုန်တိုင်းကိုအပြင်းလာစေတဲ့စွမ်းအားဖြစ်အောင်လေကလှုပ်ပေးနိုင်တယ်လို့ကျမတို့စဉ်းစားခဲ့ပါတယ်။ဒါကြောင့်လေတိုက်နှုံးကိုညော့အောင်လှုပ်ပေးနိုင်မယ်ဆိုရင်ပြင်းထန်တဲ့မုန်တိုင်းတွေဖြစ်မလာအောင်လျှော့ပေးနိုင်တဲ့သဘောပါ
။ကမ်းလွန်ပင်လယ်ပြင်ထဲမှာလေတလက်တွေချထားပေးဖို့ကောင်းတဲ့နေရာတွေကိုသူတို့ကတွက်ချက်ပြီးအကြံပေးပါတယ်။လေအားလျှက်စစ်စွန့်ရင်ထောက်လုံနိုင်ဖို့အတွက်လေတလက်တွေအကောင်းဆုံးအလုံးလုံးနိုင်မဲ့နေရာတွေကိုရွေးချယ်ပေးတာပါလေစွန့်ရင်ကိုပိုးပြီးတုံးနိုင်မဲ့ဆိုရင်ပတ်ဝန်းကျင်ကိုညဉ့်ညမ်းစေတဲ့ဖန်လုံးဓာတ်ငွေထုတ်ပေးနိုင်တဲ့ရေနံစွန့်အားကိုရှော့ပြီးတုံးလာနိုင်မှာဖြစ်ပါတယ်အခုလေလာတွေးရှိချက်တွေအရဆိုရင်တော့သူတို့ရဲ့လေစွန့်ရင်ထောက်လုံမဲ့နေရာတွေကစွန့်ရင်ကိုသာပေးနိုင်တာမဟုတ်ဘဲမုန်တိုင်းကြောင့်ပျက်စီးမဲ့အန္တရာယ်တွေကိုပါရော့ပါသွားစေနိုင်မှာဖြစ်ပါတယ်
And so if you can be smart about it, then you can have still very, very high benefits and locally.
လူသားတွေအနေနဲ့ညံရှိရန်ရှိသလောက်တကယ်အကျိုးရှိတာတွေကိုဖန်တီးနိုင်သလိုဒေသအတွက်ပါအကျိုးဖြစ်စေပါတယ်။ဥပမာပြောရမယ်ဆိုရင်ဒီ New Orleans မှာတိုက်သွားတဲ့ Katrina Hurricane မုန်တိုင်းဆိုတော့အဲ့ဒီမှာသာလေစွမ်းရင်တုံတာပိုင်ဆက်ကြီးတွေတတ်ထားပြီမယ်ဆိုရင် New Orleans မြို့ကြီးမပြတ်စည်းအောင်အကာအကွယ်ပေးနိုင်တာမလို့ဒေသတွင်းဆောင်ရွက်မှုတွေဟာဒေသခံတွေကိုအကျိုးဖြစ်စေတယ်လို့ပြောတာပါ
2005ခုနှစ်က American တောင်ပိုင်းပင်လယ်ကွင်ကမ်းရိုးတန်းဒေသမှာတိုက်ခတ်ခဲ့တဲ့ Katrina မုန်တိုင်းကြောင့်လူပေါင်းထောင်ချီသေဆုံးခဲ့ရပြီး American ပြည်တော်စုသမိုင်းမှာအဆိုးဝါးဆုံးဆုံးရှုံးမှုရှိခဲ့တဲ့သဘာဝဘေးအန္တရာယ်တစ်ခုပေါ်ပေါက်ခဲ့တာပါတကယ်လို့နိုင်ငံတွင်းမှာနိုင်ငံရေးအရာရောလူမှုရေးအရာပါလေဆွမ်းရင်သုံးဖို့အတွက်ဝိုင်းဝန်းထောက်ခံပြီးစီမံချက်တွေကိုချနိုင်ခဲ့မယ်ဆိုရင်ဒီကမ်းရိုးတန်းတစ်ချောင်းမှာတွင်ပဲလေအားသုံးတာပိုင်ဆက်ကြီးတွေတောင်းနဲ့ချီးပြီးပေါ်လာနိုင်မှာဖြစ်တယ်လို့အသုံးပြုဖို့ဆွမ်းရင်တွေပါရလာနိုင်တာပါဒါအပြင်အားပြင်းဟာရီကိန်းမုန်တိုင်းကြောင့်ပျက်စီးဆုံးရှုံးရတာတွေလည်းရော့ပါသွားနိုင်ပါတယ်လို့ကျွမ်းကျင်ပညာရှင်တွေကတွက်ဆကြတယ်ဆိုတော့ကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲပြန်လာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်
သိပ္ပံနဲ့ဤပညာစီစဉ်ကိုတောက်ကြနေညနဲ့စနေမနေ့ပိုင်းတွေမှာပုံမှန်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ VOA American တန်ရဲ့တောက်ကြနေညပဲစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။မနေ့ပတ်စနေနေ့မနေ့ပိုင်းအစီအစဉ်တွေမှာတော့အခုညပိုင်းနားဆင်ကြရတဲ့အမျိုးသမီးနဲ့သိပ္ပံနဲ့ဤပညာစီစဉ်တွေကိုပြန်ပြီးတော့နားဆင်ကြရပါဦးမယ်ရှင်။အခုထုတ်လွှင့်ပေးနေတဲ့တောက်ကြနေအစီအစဉ်စုံမတက်ခင်မှာနိုင်ငံတကာသတင်းကျဉ်းချုပ်ကိုကိုအောင်လွင်ဦးကတလှည့်ကြီးညာပေးပါဦးမယ်ရှင်။
ကစားတီသားမှာအစ္စရေးတက်ခတ်မှုကြောင့်အမျိုးသမီးနဲ့ကလေးတွေပါဝင်သေဆုံးသူရေးတွက်ဟာ100ထိရှိနေပြီလို့ပါလက်စတိုင်းတာဝန်ရှိသူတွေကပြောပါရယ်အစ္စရေးကတော့ကစားတီသားကို၄ရက်မြောက်ဖြစ်ဒီကနေ့လဲဆက်လက်ထိုးစစ်ဆင်နေသလိုပါလက်စတိုင်းတွေဘက်ကလည်းရော့ကက်တွေနဲ့ပစ်ခတ်တက်ခတ်နေလို့ပဲဖြစ်ပါရယ်ကစားမှာရှိတဲ့စစ်သွေးကြွတွေကတော့ခုနောက်ဆုံးပစ်ခတ်ထဲမှာရော့ကက်တုံးအလုံးပေါင်း950လောက်ပစ်ခတ်ခဲ့ပေမယ့်အစ္စရေးတွေဘက်ကသေဆုံးသူတွေတော့မရှိခဲ့ပါဘူးအာဖဂန်နစ္စတန်နိုင်ငံမှာအငင်းပွားနေတဲ့ရွေးကောက်ပွဲရလဒ်အတွက်အဖြစ်တစ်ခုမြန်မြန်ရဖို့မျှော်လင့်ချက်တွေကြီးကြီးမားရှိတဲ့အကြောင်းအမေရိကန်နိုင်ငံဝန်ကြီးဂျွန်ကယ်ရီကပြောလိုက်ပါတယ်ပြီးခဲ့တဲ့လတဲ့ကျင်းပခဲ့တဲ့ဒုတိယအကြိမ်သမ္မတရွေးကောက်ပွဲရလဒ်ပေါ်အငင်းပွားနေတာကိုကြားဝင်ဆက်ဆက်ပေးနိုင်မှုဝန်ကြီးကယ်ရီအာဖဂန်မှာရောက်ရှိနေတာပါအစိုးရရဲ့လေဝက်ချက်တွေကိုရရှိနိုင်မှုဂျာမနီထောက်လန်းရေးကိုစေခိုင်းခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့အမေရိကန်ထိတဲထောက်လန်းရေးရရှိသူကိုနိုင်ငံကနှင်ထုတ်တဲ့ကိစ္စဟာလုံးတင်လုံးထက်တဲ့ဆုံးဖြတ်ချက်တစ်ခုဖြစ်တဲ့အကြောင်းဂျာမန်နိုင်ငံရဲ့ဝန်ကြီးကပြောဆိုလိုက်ပါတယ်။အော်စတြေးလျနိုင်ငံဗီယက်နမ်မြို့ကိုနောက်နှစ်ရက်ကြာသွားရောက်တဲ့အခါတွေ့ဆုံမှုရှိနေတဲ့အမေရိကန်နိုင်ငံရဲ့ဝန်ကြီးဂျွန်ကယ်ရီနဲ့လည်းဒီကိစ္စကိုဆွေးနွေးလိုက်မယ်လို့ဂျာမနီနိုင်ငံရဲ့ဝန်ကြီးဖရန့်ဝေါ်တာစတိုင်မီယာကတင်းနောက်တွေကိုပြောဆိုခဲ့တာပါ။ရုရှားနိုင်ငံနဲ့နယ်စပ်ချင်းထိစပ်နေတဲ့ယူကရိန်းနိုင်ငံအရှေ့ပိုင်းမှာတဘုံတွေရဲ့မစ်ဆိုင်းတုံးကြီးတွေနဲ့ပစ်ခတ်မှုကြောင့်စစ်သား19ယောက်ထက်မနည်းသေဆုံးပြီး90ကျော်ဒဏ်ရာရခဲ့တဲ့အကြောင်းအစိုးရတာဝန်ရှိသူတွေကပြောပါတယ်။လူခန့်ဒေတာကနယ်စပ်စခန်းတစ်ခုကိုဒီကနေ့စောပိုင်းမှာရဲ့တဘုံတွေက Great Missile တုံးတွေနဲ့တိုက်ခတ်ခဲ့တာလို့ယူကရိန်းပြည်ထောင်စုဝန်ကြီးဌာနအကြံပေးပုဂ္ဂိုလ်ကပြောဆိုခဲ့တာပါ။ယူကရိန်းသမ္မတပက်ထရိုပိုရှန်ကိုကတော့တိုက်ခတ်မှုတွေတာဝန်ရှိသူတွေကိုရှာဖွေချေမုန်းမယ်လို့ပြောဆိုလိုက်ပါတယ်။
တရင်ချင်းချက်ကိုကိုအောင်လွင်ဦးကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်ဒီညာပိုင်းအစီအစဉ်ထုတ်လို့ရမှုကကိုငိမ့်ချန်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ကလန်ဘွန်ကာလီယိုဖြစ်ပါတယ်ကျွန်မကတော့ခွာညိုပါ VO American တန်ရက်စနေနေ့မနက်ဖြန်စီစဉ်တွေကိုတော့မြန်မာစံတော်ချိန်6နာရီခွဲကနေ9နာရီခွဲအထိလိုင်းဒိုမီတာ32 40 48 50တို့ကနေပြီးတော့ဖန်ယူနားဆင်နိုင်ကြပါတယ် VO ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်ရှင်သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်
This program has come to you from the Voice of America, Washington.